Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံရဲ့2024ခုနှစ်ဇွန်လ10ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။ Line Meter 3251 ဖြင့်အခုစနေတနင်္ဂနွေမှာဆိုရင် Line Lab Meter 190ကနေလည်းဖမ်းယူနိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website facebook နဲ့ youtube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်။ပြည်ရဲ့အပေါင်းကကင်းဝေးကြပါစေ။ကျွန်မခင်ပြူထွေးပါ။ပြည်သက်ကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုပြည်သက်သမ္မတကဒီကနေ့နိုင်ငံတော်အခမ်းအနားနဲ့ကြိုဆိုပါရယ်။နောက်ဂါဇာမှာဟာမတ်စ်တွေဖမ်းဆီးထိန်းသိမ်းတာကိုခံချရတဲ့ဇာကန်တွေက၄ဦးကိုဒီကနေ့ကယ်တင်နိုင်ခဲ့တယ်လို့အစ္စရေးကပြောပါရယ်။နောက်မြန်မာဒီမိုကရေစီရေးကိုအစင်မပြတ်အားပေးထောက်ခံလာခဲ့တဲ့အမေရိကန်အထက်လွှတ်တော်Republican ခေါင်းဆောင် Mitch McConnell ကိုကမ္ဘာတစ်ဝက်မှာဒီဒီမိုကရေစီရွေးဆောင်ရွက်နေတဲ့ NDP အဖွဲ့ကြီးကဒီမိုကရေစီကူညီပံ့ပိုးမှုစုချီးမြှင့်လိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမခင်ပြည့်တွေ့အခုလိုသတင်းအပီးစနေညပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုရင်တော့အပန်းဖြေသူတွေနဲ့စီကားလေးရှိတဲ့ငပလီသံတွဲကာယိုဒန်ဒေတာတဝိုင်းမှာမကြုံစဘူးတိုက်ပွဲတွေကြောင့်ဒေတာကန်တွေကြောက်လန့်တုန်လှုပ်နေရတာမှာဒေတာကန်တူက
တန်းနဲ့မှာဘုံတန်မပြောနဲ့တနတ်တန်တော့မကြောက်ဘူးတဲ့ခါကျတော့ကြောက်တယ်တော်တော်ကြောက်တယ်ကိုကောင်းပေါ်များပဲချင်းကြောက်လို့လည်းမသိဆိုလို့ပြီးကြောက်ရတာတမျိုးသူတို့ဘုံနေမအောင်ပြန်နဲ့ပောက်ခွေရကြောက်ကြောက်တာတမျိုးနဲ့တော်တော်ကြောက်ရတယ်ပေါ့
အခုလိုပြောခဲ့တဲ့တို့တန်အစီအစဉ်အပြီးမှာတော့နောက်စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခပြန်ကဘာနောက်အာရှနိုင်ငံရေးလေယာစီးပွားဥရယာတီနဲ့သတင်းတွေတဲ့ကတူတာဆတဲ့အစီအစဉ်တွေစတိုက်လာဖို့ရှိပါတယ်အခုရေဆုံးတော့ထိတဲ့အောင်သတင်းတွေကိုမခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ပြင်သစ်နိုင်ငံကိုနိုင်ငံတော်ခီးစဉ်စတင်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဒီကနေ့မှပဲဒီပါရီမြို့လေကအာက်ဒီထရီယမ်မဟုတ်ဦးကြီးမှာနိုင်ငံတော်အခမ်းအနားနဲ့ကျူဆူအပ်ခံပါတယ်ဒီဒီကန်တက်စစ်ပွဲစတင်ခဲ့တာအနှစ်80ပြည့်တဲ့အခမ်းအနားအတွက်သမ္မတဘိုင်ဒန်ပုံထူးနေတဲ့ကပြည်သက်မှာရောက်နေတာဖြစ်ပါတယ်ဒီကနေ့မှမှအယဝင်နိုင်ငံတော်ခီးစဉ်စတင်တဲ့သမ္မတဘိုင်ဒန်နဲ့သမ္မတဂရိုရိုကိုဒီပြင်သစ်သမ္မတနဲ့ပြင်သစ်သမ္မတဂရိုရိုကအညာတရစစ်သည်တွေအတွက်ဂုဏ်ပြုထားတဲ့ပါရီမြို့လေကအထင်ကရနေရာမှာကျူဆူခဲ့တာပါဒီခမ်းအနားမှာသမ္မတဘိုင်ဒန်နဲ့သမ္မတမက်ခရွန်တို့လွမ်းသူပန်းခွေချခဲ့ကြပြီးအညာတရစစ်သည်အုပ်ကူမှာမိရကိုပြန်လည်ထွန်းကြည့်ပေးခဲ့ကြပါတယ်ဒီခမ်းအနားအပြီးမှာတော့ပြင်သစ်တပ်ဖွဲ့အချံရံနဲ့ခေါင်းဆောင်နှစ်ဦးဟာရှောင်းစီလီစီလမ်းမကြီးပေါ်မှာလည်းလမ်းလျှောက်ခဲ့ကြပါတယ်နေ့လယ်ပိုင်းမှာတော့အဲလီစီနန်တော်မှာသမ္မတဘိုင်ဒန်နဲ့သမ္မတမက်ခရွန်တို့နိုင်ငံရေးယာရီအပြည့်နှစ်နိုင်ငံရေးယာရီအပြည့်ဒီယူကရိန်းကိုရုရှားကကျူးကျော်စစ်တိုက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြပါတယ်။ညပိုင်းကျရင်တော့နိုင်ငံတော်ညစာစာပွဲနဲ့ဧည့်သည်အမေရိကန်သမ္မတကိုတည်ခင်းအဲ့ခံမှာဖြစ်ပါရဲ့ရှင်
။ဟာမတ်စ်ဖန်စီသွားတဲ့တစ်စက္ကန့်တည်းက၄ဦးကိုအစ္စရေးကကယ်တင်နိုင်လိုက်ပြီလို့ပြောလိုက်ပါတယ်။မနှစ်2023အောက်တိုဘာ9ရက်နေ့တိုက်ခိုက်မှုအတွင်းဟာမတ်စ်ဖွဲ့ကနေတစ်စက္ကန့်လောက်ဖမ်းဆီးသွားသူတွေက၄ဦးကိုဒီနေ့ပြန်လည်ကယ်တင်နိုင်ခဲ့တယ်လို့အစ္စရေးကပြောလိုက်တာပါ။ကယ်တင်နိုင်ခဲ့တဲ့၄ယောက်ကတော့အသက်25နှစ်အရွယ်နူဝါအာဂါမနီ22နှစ်အရွယ်အယ်မွန်မီယာဂျန်28နှစ်အရွယ်အန်ဒရီကိုစလော့ဖ်နဲ့အသက်40အရွယ်ရှိုလိုမီဇစ်တို့ဖြစ်ပြီးနူစီရက်ဒုက္ခသည်စခန်းတဲကိုနေကင်းဘက်အထူးစစ်ဆေးရေးနဲ့ဝင်ရောက်စီးနှင်ခြင်းကယ်တင်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီနူစီရက်စခန်းအတွင်းအချက်ချာကြတဲ့တိကျနေရာလက်ခုမှာကဲတင်ခဲ့တာလို့လည်းပြောပါတယ်တကယ်တော့ဂါဇာမှာဟာမတ်စ်တွေနဲ့စစ်ပွဲစခဲ့ခြင်းကစလို့ဖမ်းဆီးခံရတဲ့တစ်စက္ကန့်တွေကိုကဲထုတ်နိုင်မှုကြိုးစားခဲ့တဲ့အကြီးဆုံးစစ်စင်ရေးအတွင်းအခုလိုကဲတင်နိုင်ခဲ့တာပါခင်ဗျာ
မြန်မာဒီမိုကရေစီကိုနှစ်ပေါင်းများစွာမပြတ်ထောက်ခံအားပေးလာခဲ့တဲ့အမေရိကန်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကိုကမ္ဘာတစ်ဝက်ဒီမိုကရေစီလှုပ်ရှားမှုတွေကိုကူညီပံ့ပိုးပေးနေတဲ့ NDP အဖွဲ့ကြီးကဒီနှစ်2024ခုနှစ်အတွက်ဒီမိုကရေစီပံ့ပိုးကူညီမှုစုချင်းပြလိုက်ပါတယ်မစ်မကော်နဲဟာမြန်မာဒီမိုကရေစီကနေယူကရိန်းရေးအထိကမ္ဘာတစ်ဝက်ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ဥဆောင်လှုပ်ရှားသူတွေကိုထောက်ခံရမှာထင်ရှားတဲ့ခေါင်းဆောင်တူဖြစ်ပါတယ်။အမေရိကန်နိုင်ငံရေးသမားတွေထဲမှာတော့မြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြီးဒီမိုကရေစီလှုပ်ရှားသူတွေကိုပြက်ပြက်တားတားထောက်ခံမှုပြခဲ့တဲ့သူပါ မြန်မာရင်းနဲ့ပတ်သက်လို့အမေရိကန်ပါတီကြီးနှစ်ရက်စလုံးကသဘောတူထားတဲ့ဘာမတ်ပြတိုင်းချက်မှာမြန်မာဒီမိုကရေစီရေးအတွက်ရန်ပုံငွေကြီးနဲ့နှီးပညာအထောက်ပံ့တွေပေးနိုင်အောင်စစ်ကောင်စီကိုခုခံတော်လှန်နေတဲ့ PDF အဖွဲ့တွေနဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံပြီးတော့လက်နက်မဟုတ်တဲ့အကူအညီတွေပေးရနိုင်ရေးအကောင့်ထဲပေါ်လာအောင်အမေရိကန်အစိုးရကိုဦးဆောင်တိုက်တွန်းခဲ့တဲ့သူလည်းဖြစ်ပါတယ်။သူဟာအမေရိကန်ရဲ့ဩဇာအကြီးဆုံးRepublican ထိတ်တန့်ခေါင်းဆောင်၃ဦးထဲမှာပါဝင်တယ်လို့အမေရိကန်သမိုင်းမှာတက်တန်းအရှိကြဆုံး Republican ကိုစားပြုအထက်လွှတ်တော်ခေါင်းဆောင်တဦးလည်းဖြစ်ပါရဲ့ရှင်
။ဒိမတ်ဝန်ကြီးချုပ် Matt Frederickson ဟာတက်ခတ်ခံရပြီးအနားယူနေတယ်လို့ဝန်ကြီးချုပ်ရုံးကထုတ်ပြန်လိုက်ပါတယ်။ဝန်ကြီးချုပ် Frederickson ဟာတောက်ကြနေကမြို့ဟောင်းရှင်ပြည်မှာအလုပ်ကိစ္စနဲ့သွားနေရင်ကြာပွန်းနဲ့လှမ်းပြီးတော့ရိတ်ခံလိုက်တာဖြစ်ပါတယ်။ကြာပွန်းတရားနဲ့ငယ်ရခဲ့ပြီးအနားယူနေတယ်လို့ဝန်ကြီးချုပ်ရုံးကတော့ဒီနေ့ထုတ်ပြန်ပါတယ်။ဒီတက်ခတ်မှုကြောင့်ဝန်ကြီးချုပ်တုံ့လုတ်ခဲ့ရပြီးစနေနေ့အလုပ်အစည်းအဝေးတွေဖျက်ထားတယ်လို့လည်းဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်အသက်39နှစ်အရွယ်အမျိုးသားတူကိုရဲကဖမ်းခဲ့ပါတယ်။သူ့ကိုအမှုမစစ်ဆေးခင်ယမန်ပေးသင့်မသင့်ဒီနေ့တရားဥပဒေမှာကြားနာမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မျက်မြင်နှူးရဲ့အစိုးရဒီတိုက်ခိုက်မှုဒီတိုက်ခိုက်သူအမျိုးသားကဝန်ကြီးချုပ် Frederickson ရှိရာကိုဥတီလျှောက်လာပြီးတိုက်ခိုက်ခဲ့တာလို့ပြောပါတယ်။အဲ့ဒီမျိုးသားဟာကောင်းကောင်းမွန်မွန်ဝတ်ဆင်တာပြီးဝန်ကြီးချုပ်လုံခြုံရေးအဖွဲ့ကလူတယောက်ကိုတောင်လို့တောင်ထင်ရတယ်လို့နောက်ထပ်မျက်မြင်သက်သေတူကလည်းပြောပါတယ်ရဲကသူ့ကိုချက်ချင်းဖမ်းဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်အင်းဒီချင်းဥရောပမြောက်ပိုင်းစကန်ဒီနေးဗီးယားနိုင်ငံတွေနဲ့တခြားကမ္ဘာနိုင်ငံတွေကနိုင်ငံရေးကောင်းဆောင်တွေကတော့ဒီတိုက်ခိုက်မှုကိုရှုံချခဲ့ကြပါတယ် EU ဥရောပသမဂ္ဂနိုင်ငံတွေမှာရွေးကောက်ပွဲတွေလုပ်နေခြင်းဖြစ်တယ်လို့ဒိမတ်နိုင်ငံမှာလည်း EU ရွေးကောက်ပွဲလုပ်ဖို့နှစ်ရက်လိုမှာဒိမတ်ဝန်ကြီးချုပ်တက်ခတ်ခင်ရတာဖြစ်ပါတယ်ခင်ဗျာ
လွန်ခဲ့တဲ့နှစ်ပေါင်း55နှစ်ကျော်ကလမျက်မျက်ပြင်ပေါ်ကနေကဘာကြီးကိုလှမ်းမြင်ရတယ်လို့ဒီပထမဆုံးသမိုင်းဝင်ရောင်စုံတပ်ပုံကိုရိုက်ကူးခဲ့တဲ့အမေရိကန်အာကာသလေယာဉ်မှူးကြီးဝီလျံအန်ဒါစ်ဟာသူ့မောင်းနေတဲ့လေယာဉ်ငယ်ပြတ်ကျပြီးတော့ကွယ်လွန်သွားပါတယ်အသက်90အရွယ်မှာကွယ်လွန်သွားတဲ့အန်ဒါစ်ဟာအမေရိကန်အာကာသယာဉ်မှူးတွေရဲ့ပထမဆုံးလကဘာခီးစဉ် Apollo 8အာကာသယာဉ်မှာလိုက်ပါသွားခဲ့တဲ့သူ၃ဦးထဲကတဦးဖြစ်ပါတယ်သူကိုယ်တိုင်မောင်းနေပြီးသူတူတည်းသာပါတဲ့လေယာဉ်ငယ်ဟာတောက်ကြနေမနက်ပိုင်းတုန်းကဝါရှင်တန်ပြည်နယ်ကမ်းလွန်မှာပြတ်ချသွားခဲ့တာလို့သားဖြစ်သူကအမေရိကန်သတင်းမီဒီယာတွေကိုပြောပါရယ်ပြတ်ချခဲ့တဲ့နေရာမှာရှာဖွေမှုတွေလုပ်နေဆဲဖြစ်ပြီးစနေနေ့မနက်ပိုင်းအထိအလောင်းရှာမတွေ့သေးဘူးလို့ရဲအရာရှိ Eric Peter က AFP သတင်းဌာနကိုပြောထားပါရယ်အာဂါသယာဉ်မှူးကြီးအန်ဒါစ်ဟာ1968ခုနှစ်ကအမေရိကန်အာဂါသယာဉ်မှူး Frank Borman နဲ့ James Lovero နဲ့အတူ Apollo 8အာဂါသယာဉ်နဲ့လကဘာကိုသွားခဲ့တာပါသူတို့သုံးဦးဟာလပတ်လမ်းကြောင်းတွေကနေလကို10ချိန်အထိပတ်ခဲ့ပြီးကမ္ဘာပြင်ပေါ်ကိုအအောင်မြင်မြင်ပြန်လည်ဆင်းသက်နိုင်ခဲ့ကြပါတယ်။အဲ့ဒီခီးစဉ်အတွင်းမှာအာကာသယာဉ်မှူးကြီး William Anders ကကမ္ဘာလုံးကြီးရဲ့ပထမဆုံးရောင်စုံဓာတ်ပုံကိုအာကာသထဲကနေရိုက်ကူးပေးပို့ခဲ့တာဖြစ်ပါတယ်။လမျက်နှာပြင်လဲပါပြီးအာကာသထဲမှာကမ္ဘာလုံးကြီးတစ်ချမ်းပေါ်ထွက်နေရတယ်လို့မြင်ရတဲ့ဓာတ်ပုံကြောင့်လူသားတွေအနေနဲ့ဒီကမ္ဘာကြီးအပေါ်အမြင်ပြောင်းလဲသွားစေခဲ့တယ်လို့သမိုင်းတင်ခဲ့တာလည်းဖြစ်ပါတယ်ရှင်။
မင်္ဂလာညချမ်းမှာတော်ရရှိမြခင်ဗျာ VOA American တန်ရဲ့ဇွန်လ10ရက်စနေညသတင်းတွေကိုမခင်ပြူချွေးနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေဇက်တိုက်ပါအရင်ဆုံးတော့ဒုသန်အစီအစဉ်ပါတိုက်ပွဲတွေကြာထိတ်လန့်နေတဲ့တန်တွဲပြည်သူတွေဘဝကိုပြောထားပါတယ်အပန်းဖြေအနာယူသူတွေနဲ့စီကားလက်ရှိတဲ့ငပလီတန်တွဲကန်ယူရန်ဒေတာတဝိုက်မှာဒီတိုက်ပွဲတွေကြောင့်ဒေတာကန်တွေပဲပြည်ရမှန်းမသိအောင်ကိုစိုးရိမ်ထိတ်လန့်နေကြတဲ့အခြေအနေကို Frontier မြန်မာရဲ့ဒုသန်အစီအစဉ်မှာပြောပြပေးပါအောင်ခင်ဗျာ
တန်းထဲမှာဘုံတန်းမပြောနဲ့တနတ်တန်းတော့မကြားဘူးလေခါကြတော့ကြောက်တယ်ကြောက်တာတော်တော်ကြောက
်ကြောက်သေးလားတော့အထီးကျန်လားတော့မိသားစုတွေလည်းမရှိတော့ဘူးဆိုတော့အဲ့လိုပဲတယောက်တည်းနေရာပုံစံမျိုးဖြစ်လာတော့တဖြည်းဖြည်းနဲ့
ရခိုင်ပြည်နယ်တောင်ပိုင်းဟာစစ်ဘေးဒဏ်ကိုမကြုံခဲ့ရတာကြားခဲ့ပါပြီ။ဒါပေမဲ့တန်တွဲမျိုးကဒေသခံတွေကတော့စစ်ပွဲကိုကိုယ်တိုင်ကြုံနေကြရပြီးအခြားနေရာကိုထွက်ပြေးဖို့အတွက်ထွက်လန်းမရှိဘဲပိတ်မိနေကြပါဗျ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တွေကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်
တန်တွဲမြို့ဟာရခိုင်ပြည်နယ်တောင်ပိုင်းမှာရှိတဲ့စိတ်ကမ်းမြို့နဲ့မြို့ဟောင်းမြို့တစ်မြို့ဖြစ်ပါတယ်။မကြသေးခင်နှစ်တွေအတွင်းမှာလည်းငပလီကမ်းခြေဟာခရီးသွားတွေအတွက်လှပတဲ့ကမ်းခြေအဖြစ်လူသိများခဲ့ပါတယ်။ဒါအပြင်ရန်ကုန်ကနေလည်းပုံမှန်ပြေးဆွဲနေတဲ့လေကြောင်းလိုင်းတွေရှိပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာအာရခတပ်တော် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလည်းအဲ့ဒီလေကြောင်းလိုင်းတွေကဆက်လက်ပြေးဆွဲခဲ့ပါတယ်။2021ခုနှစ်ဆရာနာသိမ်းပြီးတဲ့နောက်ပြိပခတွေဟာနိုင်ငံရဲ့နေရာတော်တော်များများကိုပြန့်နှံ့ခဲ့ပေမဲ့တန်တွဲမြို့မှာတော့ထိခိုက်မှုမရှိခဲ့ပါဘူး။ဒါပေမဲ့လက်ရှိချိန်မှာတော့တိုက်ပွဲတွေဟာဒေသခံတွေကိုထိတ်လန့်စရာဖြစ်လာခဲ့ပါပြီ။မကြည်ပြာကအသက်29နှစ်ရှိပါပြီ။သူ့ရဲ့မြို့သားကွယ်လွန်သွားပြီးကလေးကသူမအမိနဲ့အတူအသက်၄နှစ်အရွယ်သမီးဖြစ်သူတို့နဲ့နေထိုင်ပါတယ်။သူကငပိငချောက်လက်ကားရောင်းဝယ်တဲ့အလုပ်ကိုလုပ်ကင်နေပြီးမကြသေးမီအချိန်ကထိသူမရဲ့ဘဝဟာအေးချမ်းအဆင်ပြေခဲ့ပါတယ်
။တန်တဲ့မှာဘုံတန်မပြောနဲ့တနတ်တန်တော်မကြားဘူးတဲ့ခါကျတော့ကြောက်တယ်။ကြောက်တာတော်တော်ကြောက်တယ်ကိုးကောင်းပေါ်များဘယ်ချိန်ကြောက်လဲမသိဆိုလို့ပြီးကြောက်ရတာတမျိုးသူတို့ဘုံနေမအောင်ပြောနဲ့ပောက်ဖူးရောကြောက်တာတမျိုးနဲ့တော်တော်ကြောက်ရတယ်ပေါ့နောက်ဆိုရင်ဘလို့ဖြစ်လာဆိုလူကလေစိတ်ပါရှောက်ချလာတယ်ပြောတာရင်းနဲ့ဒုက္ခရင်းနဲ့ဟာတခြားလုံနေတာတခုပြောရှင်တာတခုအဲ့လိုမျိုးကြောင်ကြောင်နေရဖြစ်လာကြလာတဲ့ခါက
ပြီးခဲ့တဲ့နိုဝင်ဘာလမှာတော့အာရခတက်တော် AA နဲ့မြန်မာစစ်တပ်တို့တကြောပြန်စစ်ပွဲတွေပြန်လည်စတင်ခဲ့ပါတယ်မက်ရှလာနောက်ပိုင်းမှာတော့အေကရခိုင်ပြည်နယ်ရဲ့မြို့ရှိခုကိုသိမ်းပိုက်နိုင်ခဲ့ပြီးတောင်ဘက်အစွန်ဆုံးမှာရှိတဲ့ရံပြဲကျွန်းထီကိုရောက်ရှိလာခဲ့ပါတယ်။အဲ့နောက်မှာတော့တိုက်ပွဲတွေဟာရခိုင်ပြည်နယ်တောင်ပိုင်းထိပြန့်နှံ့လာခဲ့ပြီးအေရဝတီဘကိုးနဲ့မကွေးတိုင်းက PDF တွေကလည်းအေနဲ့အတူပူးပေါင်းတိုက်ခိုက်နေပါတယ်။မေလ14ရက်နေ့ကနေ18ရက်နေ့ထိတန်တွဲမြို့ကနေ10မိုင်ကနေမိုင်20လောက်ဝေးတဲ့ကျေးရွာလေးခုကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့ပါတယ်။တရင်းနေရလင်းတီရွာတစ်ခုထဲမှာတယ်လူ၁၀ဦးတေဆုံးခဲ့တယ်လို့သိရပါဗျ။မက်ကြည်ပြားရဲ့နေအိမ်မနီးမဝေးဖြစ်တဲ့မိုင်ဝက်လောက်ကွာတဲ့နေရာမှာတော့စစ်တပ်ရဲ့လက်နက်ကြီးစခန်းရှိပါတယ်။အဲဒီကနေမြို့ရဲ့မြောက်ဘက်စစ်မြေပြင်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တံကိုသူမကြားနေရပါတယ်။တစ်ချိန်တည်းမှာပဲအေအေကတန်တွဲမြို့ခံတွေကိုဘေးလူရကိုထွက်ပြေးတိမ်းရှောင်ဖို့တတိပေးထားပါတယ်။ဒါပေမဲ့အတိကထွက်ပေါက်လမ်းတွေကိုတော့စစ်တပ်ကပိတ်ထားပါတယ်။တညမှာတော့မက်ကြီးပြားကနေအိမ်နဲ့အရင်ကြီးရဲ့နေရာကနေလေရင်နဲ့ဘုံ15လုံးလောက်ကျဲချတဲ့တံကိုကြားလိုက်ရပြီးသူမတို့မိသားစုတွေချောင်းယွန်းထိမ့်လန့်နေခဲ့ပါတယ်။ဒါကြောင့်ပဲအဲ့ဒီညမှာလမ်းတွေပိတ်ဆို့နေတဲ့ကြားကပဲတန်တွဲမြို့တောင်ပတ်ချမ်းကိုသူမတို့မိသားစုထွက်ပြေးခဲ့ပါတယ
်။သူကလမ်းနေရာလေအကုန်ပိတ်ဆတယ်ဆောက်လာတာတော့မှလမ်းပိတ်ဆလို့ဟိုကိုဆက်ပြီးတော့လာတာကိုရှော့ချူလာတာဒီတော့ဘယ်လိုဆက်ခဲ့ရလဲစိတ်ကတော့ဝမ်းနေတယ်ပြီးလို့ရှိရင်ကြောက်တယ်ပေါ့အလိုမျိုးပဲဘလိုလားစိတ်အဆင်မပြေမတတ်တာလို့ကြောင့်လာရတယ်ခလစ်ငယ်ငယ်လေးကြောင့်ပါလေခလစ်ရဲ့အနာဂတ်ကိုလည်းတွေးပြီးတော့စိတ်ညစ်တယ်ပေါ့ဒီခလစ်တွေဘလိုရှေ့ဆက်ဖို့လဲဆိုတာမျိုးဒါတော့မှကြောက်တတ်တဲ့အရွယ်မဟုတ်သေးတခုတစ်ပတ်ဖြစ်သွားရင်ရောဆိုတာမျိုးရတယ်အဲ့လိုနဲ့စိတ်ကြေရတာပြန်မလို့တက်ခိုင်းလို့ပေါ့အလို
ပြီးခဲ့တဲ့အပတ်တွင်တန်တွဲမြို့နယ်မှာလူပေါင်း2000ဝန်းကျင်ခန့်ထွက်ပြေးတိမ်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်။အများစုကတော့တန်တွဲမြို့တောင်ဘက်ပိုင်းကိုသွားကြတာပါ။မြောက်ဘက်ပိုင်းမှာရှိတဲ့လမ်းတွေကပိတ်ထားပြီးတန်တွဲကနေသွားနိုင်တဲ့ရေလမ်းခီးအကုန်လုံးကိုလည်းစစ်တပ်ကပိတ်ထားပါတယ်။ငွေကြေးတက်နိုင်တဲ့သူတွေကလေရင်နဲ့သွားကြပေမဲ့လေရင်တွေကလည်းဂျွန်လ3ရက်နေတဲ့ကပြေးဆွဲခြင်းမရှိတော့ပါဘူး။အေရီတိုင်းနဲ့ရန်ကုန်တိုင်းကိုသွားနိုင်တဲ့ရခိုင်တောင်ပိုင်းကခွားဘက်လမ်းကြောင်းကိုတာဝန်ရှိသူတွေကကျန်းမာရေးအရာရေးပေါ်အခြေအနေမှသာသွားနိုင်ဖို့ဖွင့်ပေးထားပါတယ်။ဒါပေမဲ့ရေးပေါ်သွားရောက်ရမယ့်သူတွေကရဲစခန်းထောက်ခံစာနဲ့မြို့နယ်အုပ်ချုပ်ရေးမှူးထောက်ခံစာတွေလိုအပ်ပါတယ်။ဒါပေမဲ့လည်းမေလ28ရက်နေ့ကနေစပြီးတော့မြို့နယ်အုပ်ချုပ်ရေးမှူးရုံးကနေ့စဉ်မဖွင့်တော့သလိုထောက်ခံစာတွေလည်းထုတ်မပေးတော့ပါဘူး။ဒေသခံတွေရဲ့ပြောကြားချက်အရတော့ဒီအပိုင်းတွင်းမှာကားသုံးစီးကိုသာဖြတ်တန်းခွင့်ပေးလိုက်ပြီးအဲ့ဒီကားတွေကလည်းစစ်တပ်နဲ့ဆက်နွယ်တဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီလိုလမ်းတွေပိတ်ထားတဲ့ဆိုဂျိုကတော့စားတောက်ကုန်တွေနဲ့ဆေးဝါးတွေပြက်လက်နေပြီးတချို့ပစ္စည်းတွေရဲ့ဈေးနှုန်းက2ဆ3ဆမြင့်တက်လာပါတယ်။ကိုကျော်ကျော်ကအာနာသိမ့်ပြီးကလေးကပရိဟိတလုပ်ငန်းတွေကိုလုပ်ကင်နေတဲ့သူတစ်ယောက်ပါ။ အခုလက်ရှိမှာတော့စစ်ဘေးရှောင်တွေရဲ့သွာလာနေထိုင်ရင်းနဲ့အစားအသောက်အတွက်အလူရှင်တွေကိုရှာပြီးတဆင့်ကူညီပေးနေပါတယ
်။ဘေးဝါရဲ့စားတော့ကုန်ပေါ့ငွေကြေးပေါ့အဲဒီကတော့တကွေ30ဘိုးအတွက်လူတွေမှာငွေကြေးလိုတယ်လေ။အဲငွေကြေးလည်းဒီမှာကုန်စင်းလုံးနဲ့မိမရဲ့တက်စီတစ်ခုရောအခုက1000ဝဲ1000 2000အဲ့လောက်ကြီးဖြစ်လာတဲ့ကသူတို့အဆက်ရည်ဖြစ်လာတာပေါ့။ကျန်းမာရေးမကောင်းတဲ့လူတွေလူမရှိတဲ့ကအောက်ဆီဂျင်လည်းမရှိ
လက်ရှိမှာတော့တန်တွဲကစစ်ဘေးရှောင်တွေအတွက်တီးတန့်စစ်ဘေးရှောင်နိုင်မှုစီစဉ်ပေးထားတဲ့နေရာမရှိသလိုတရားဝင်ကူညီထောက်ပံ့ပေးနေတဲ့အဖွဲ့အစည်းဆိုတာလည်းမရှိနေပါဘူး။နှိစက်ရဆွေမျိုးတွေစီမှာရှောင်နေကြရသလိုဆွေမျိုးအသင်းမိတ်ဆွေမရှိတဲ့သူတွေကတော့အိမ်တွေငှားရမ်းပြီးတော့နေထိုင်နေကြရပါတယ်။တချို့ကမြို့ကနေထွက်သွားဖို့တောင်မတတ်နိုင်ကြပါဘူး။သူတို့ရဲ့အတွက်ကတော့အစိုးဆုံးအခြေအနေအတွက်ပြင်ဆင်ထားတယ်လို့ကိုကျော်ကျော်ကဆိုပါတယ်
။အဲ့ဒါမရှိတဲ့လူတွေကတော့ဖြစ်လာတဲ့ဘေးကြီးတွေပေါ့ဆိုပြီးတော့ကိုယ်အိမ်မှာဘုံငွေချင်းလေးတွေမဖြစ်လောက်တဲ့တွေထူးကြတယ်။တခြားတို့လူတွေကဘုံငွေချင်းသူကငွေချေးတော့မတတ်နိုင်ကြဘူး။ဘုံငွေချင်းသူကတော့ငွေချေးရနှစ်သိန်းကသုံးသိန်းလောက်ပုံတယ်။အဲအဲ့ဒါကြောင့်ဟိုဟိုဘက်ဒီဘက်မှာပြေဟိုဘက်ပြောင်းနေဟိုဘက်ကပြေဒီဘက်ပြန်ပြောင်းနေပေါ့အဲ့တဘောပါပဲ။
ကိုထွန်းနိုင်ကတန်တွဲမြို့မှာကျန်ရစ်ခဲ့တဲ့သူတစ်ယောက်ပါသူကအသေးစားစီးပွားရေးလုပ်ငန်းတစ်ခုကိုလုပ်ကိုင်နေပြီးမိသားစုကိုထောက်ပံ့ပေးဖို့အတွက်မြို့မှာကျန်ရစ်ခဲ့တယ်လို့ဆိုပါတယ်မြို့ရင်းမှာတော့ဆိုင်တွေထပ်ဝက်နှီးပါလောက်ဖွင့်နေသေးတယ်လို့သူကပြောပါတယ်ဒါပေမဲ့လည်းသူ့ရဲ့အမျိုးသမီးတမီးဖြစ်သူနဲ့အဖေမျိုးကတော့ဘေးအန္တရာယ်ကင်းစေဖို့အတွက်မေလ28ရက်နေ့ကလေးကတန်တွဲမြို့တောင်ပိုင်းကကျေးရွာတစ်ခုကိုပို့ထားလိုက်ပါပြီတိုက်ပွဲတွေဟာမြို့နဲ့တဖြည်းဖြည်းနှီးကပ်လာပြီးလေစိမ့်နဲ့ငါးမိုင်အကွာလောက်သာရှိပါတော့တယ်သူကတက်နိုင်တဲ့လောက်တော့မိသားစုနဲ့အဆက်အသွယ်လုပ်ပါတယ်ဒါပေမဲ့မြို့ရဲ့မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်လျှက်စစ်တပ်အားလိုက်နေပျက်စီးသွားပြီးမေလ18ရက်နေ့တည်းကတမျိုးလုံးမီးမလာတော့ပါဘူးဒါကြောင့်လဲသူ့မိသားစုကိုဖုန်းခေါ်ဆိုဖို့နဲ့အင်တာနက်အသုံးပြုဖို့ကခက်ခဲလာပါတယ်ဒေသခံတွေကတော့ဖုန်းအားသွင်းဖို့အတွက်မီးဆက်ရှိတဲ့နေရာတွေမှာငွေကြေးပေးပြီးတော့အသွင်းနေရပါတယ်တယောက်ထဲကျန်ရစ်ခဲ့တဲ့သူ့ရဲ့ဘဝဟာအထီးကျန်နေတယ်လို့ကိုထွန်းနိုင်ကဆိုပါတယ်ဒါပေမဲ့နောက်ဆုံးအချိန်မရောက်ခင်အထိဒီနေရာကနေထွက်မသွားဖို့ဆုံးဖြတ်ထားပါတယ
်ရောက်ပြီလားဘောအထီးကျန်လားဘောမိသားစုတွေလည်းမရှိတော့ဘူးဆိုတော့အဲ့လိုပဲတယောက်ထဲနေရာပုံစံမျိုးဖြစ်လာဘောတဖြည်းဖြည်းနဲ့အော်မတော်ဝင်ပါဘူးနော်တော့အသက်ပြည့်နေကြုံရရင်တော့မှနည်းနည်းမတည်တဲ့အနေအထားဆိုခံတီးခံမိနေဦးမှာပေါ့နော်ဒါပေမဲ့တကယ်လည်းနောက်ဆုံးဘလို့လည်းမရတော့ဆုံးသွားမယ်ဆိုရရှင်မှာပဲဆုံးသွားမှာပေါ့အဲ့လို
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရယ်ဒီအစီအစဉ်ကိုအလူရှင်တွေရဲ့ကူညီမှုနဲ့ Foundation Hirondelle ကပံ့ပိုးပေးထားတာဖြစ်ပါတယ်။ဒို့တန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier Myanmar Website နဲ့ Facebook စာမျက်နှာတွေအပြင်ဒို့တန် Facebook စာမျက်နှာ SoundCloud, YouTube, Anchor, Spotify နဲ့ Google Podcast တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့ဒီနေ့ကနေနေမနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါဦးရှင
်။တိုက်ပွဲတွေကြားထိတ်လန့်နေရတဲ့တန်တွဲပြည်သူတွေဘဝကို Frontier မြန်မာအဖွဲ့ကဒို့အတန်အစီအစဉ်မှာပြပြခဲ့တာကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ Democracy လူခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဒီတစ်ပတ်မှာတော့တာမန်ပြည်သူနဲ့တရားစီရင်ရေးအပိုင်းတစ်ကိုပြောထားပါတယ်။American ပြည်ထောင်စုတရားရေးစနစ်မှာတရားရုံးတင်စစ်ဆေးတဲ့အမှုတွေကိုအပြစ်ရှိမရှိဆိုတာဂျူရီဖွဲ့ကဆုံးဖြတ်ရပါတယ်။တရားခွင်မှာကြားနာတင်ပြလျှောက်ထားချက်တွေပေါ်မူတည်ပြီးတာမန်ပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ဂျူရီဖွဲ့ကဒီပြစ်မှုများမများကိုဆုံးဖြတ်တာဖြစ်ပါတယ်။ဂျူရီတွေ့ကြုံရှိတဲ့ဦးသိန်းစီကိုမေးထားတဲ့ကိုတမဦးတမောင်တန်ပြောပြပေးပါအောင်ခင်ဗျာ။
မြောက်တို့မှာထားအဖြစ်ရှိတယ်လို့ခွန်တမာတီအဖွဲ့တနည်းဂျူရီအဖွဲ့ကပြီးခဲ့တဲ့လောက်ဘက်ကဆုံးဖြတ်လိုက်တယ်ဂျူရီအဖွဲ့ကိုဒ တမန်ပြည်သူတွေနဲ့ဖွဲ့စည်းထားတာပါတက်တဲ့အထောက်အထားတွေပေါ်ဆုံးဖြတ်ဖို့ကကျွန်တော်တာဝန်မဟုတ်ပါဘူးခင်ဗျားတို့တာဝန်ပါလို့ပြည်သူကြီး UN Marchin ကဂျူရီလူကြီးတွေပြောနေပါလေအဲ့ဒီဂျူရီအဖွဲ့ဝင်ဆက်ညက်ကိုလူနေရာနှိပါတဲ့ကအဖက်ရှင်တွေကရွေးချယ်ခဲ့ကြတာပါဒီမိုကရေစီရဲ့ကျော်ရွှေကတရားဥပဒေစိုးမိုးရေးဖြစ်ပြီးဒီဘက်မှာတော့အမေရိကန်နိုင်ငံရဲ့တရားဥပဒေစိုးမိုးရေးမှာသာမန်ပြည်သူတွေရဲ့အခွင့်အရေးကိုအတင်ပြချင်ပါတယ်တက်ဆစ်ပြည်နယ်ကကားတိုက်တဲ့အမှုမှာဂျူရီလူကြီးတယောက်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးယခုဗာဂျီးနီးယားပြည်နယ်မှာနေထိုင်နေသူဦးသိန်းစီကသူ့တွေ့ကြုံကိုမျှဝေပြီးမှာပါ
ဟုတ်ကဲ့ဆရာ
ဒါကြောင့်ဒီရွေးချယ်ပုံလေးနဲ့စပြီးပြောကြပါခင်ဗျာကိုသိစီအတွက်ကြောင့်ပြောပြပ
ါဒီနိုင်ငံသားတိုင်းကဂျူရီဂျူရာပေါ့နော်ဂျူရာအနေနဲ့ကမဖြစ်မနေလှုပ်ဆောင်အောင်ဆိုတဲ့တာဝန်ကရှိပြီးသားပေါ့နော်ရှိပြီးသားဆိုတော့ကြာအိမ်ဝဒီဂျူရီအနေနဲ့ဂျူရာအနေနဲ့ဟိုထမ်းဆောင်ဖို့ဆိုပြီးတော့တည်င်းဖို့ဆိုပြီးစာရောက်လာတယ်စာရောက်လာတော့ကြာမြို့တဲကတရားရုံးကိုကျွန်တော်သွားတာပေါ့နော်တရားရုံးကအဲ့အခန်းထဲမှာစုစုပေါင်းဟိုလိုပဲပေါ့နော်စာရောက်လာတဲ့သူစုစုပေါင်းလူ80လောက်ရှိတယ်ဆိုလူ80တဲကနေပြီးကမှသူတို့ကဂျူရာ12ယောက်နဲ့အရန်အနေနဲ့တာဝန်ထမ်းဆောင်မဲ့ဂျူရာတယောက်စုစုပေါင်း73ယောက်ကိုသူတို့ပြန်ရွေးတယ်ဆရာ
ဟုတ်ဟုတ်ဆိုတော့ရွေးတာကတရားသူကြီးကရွေးတာလားဘယ်လိုများရွေးချယ်တယ်လို့ပိုလစ်စီပြရပါလဲ
ရှင်းနေနှစ်ဖွဲ့ပေါ့နော်ဒီဘက်ကဒီအစိုးရရှင်းနေအဖွဲ့ရဲ့ဟိုဘက်ကတရားဆွဲဆိုခြင်းခံထားရတဲ့လူရဲ့ရှင်းနေအဖွဲ့ရဲ့နောက်တရားသူကြီးရဲ့နောက်ရုံးဝန်ထမ်းတွေရှိတယ်ပေါ့ဆိုတော့သူတို့ကနေပြီးတော့ရှင်းနေနှစ်ဖွဲ့ကတရားသဘောတူတဲ့လူကိုပဲသူတို့ရွေးချယ်ပါတယ
်။ဟုတ်ဂျူရာတယောက်ဖြစ်သွားပြီဂျူရီအဖွဲ့ထဲမှာပါသွားပြီဆိုလို့ရှိရင်တရားရုံးကနေမှဘလို့သဘောဆိုင်ရာဒါညွှန်ကြားချက်တွေပေါ့နော်
။ဟုတ်ကဲ့
ပြီးတာတွေရောရှိပါတော့။
ဆိုတော့ရှိတယ်ဆရာအဲ့ကောင်တွေကတော့အများကြီးပဲ။သူကဂျူရာကစရွေးကြတဲ့ကသူကဒီ bias ပေါ့နော်ဒီဟိုကဟိုအဂရိကိကိန်းအောင်လို့ဆိုပြီးသူတို့ကဟိုရွေးတဲ့နေရာမှာသူတို့မေးတာရရှိတယ်ဒီလူအုပ်ကြီးကိုပဲဒီကတရက်လူနဲ့တည်သလားဒီဘက်တရက်ခံနဲ့တည်သလားပေါ့နော်ဒီဒီဘက်ကနှစ်ဖက်ရှိနေနဲ့တည်သလားပေါ့လို့တည်တဲ့သူဆိုသူတို့မယွေးဘူးဆိုတော့အဲ့ထက်ကနေပြီးအယွေးခံလိုက်ရပြီဆိုရင်သူတို့ကတစ်ချက်ကတော့ဒီအမှုနဲ့ပတ်သက်တဲ့ရှိနေတွေမိသားစုတွေနဲ့ကင်းကင်းရှင်းရှင်းနေခိုင်းတယ
်
နောက်တစ်ခုကတော့ဟိုပါပေါ့နော်ဒီအမှုနဲ့ပတ်သက်ပြီးတော့ဘသူနဲ့မှမဆွေးနွေးရဘူးဆိုတာသူတို့ပြောခိုင်းတယ်ပြောထားတယ်ဒါဒီအမှုနဲ့ပတ်သက်ပြီးတော့ဒီဟောပေါ့နော်ဒီ online media မှာဖြစ်တဲ့ Facebook တို့ Twitter တို့ဘာတို့မှာဘာမှမရေးရဘူးမတင်အောင်ဆိုတာသူတို့ပြောတယ်နောက်တစ်ခုကတော့သူတို့ကဂျူရာတွေပေါ့နော်ကျွန်တော်တို့ဂျူရာ12ယောက်13ယောက်ပေါ့13ယောက်ကိုလည်းသူကဟိုဒီကျွန်တော်တို့ဂျူရာနားတဲ့အခန်းထဲမှာရှိတာပေါ့ဆိုတော့ဂျူရာအချင်းချင်းလဲသူကဟိုဒီအမှုနဲ့ပတ်သက်ပြီးတော့မဆွေးနွေးခိုင်းဘူးအမှုကြာနာစဉ်ကာလပါပေါ့နော်အမှုဆိုတော့မင်းတို့အတွက်ဆွေးနွေးတဲ့အချိန်ကတက်တက်လာမှာပါအဲ့ဒီအချိန်ကတော့မင်းတို့ဆွေးနွေးစရာမလိုဘူးငါတို့ပေးထားတဲ့ဒီတရားရုံးကဒီနှစ်ဖက်ရှိနေနဲ့တရားသူကြီးကခွင့်ပြုထားတဲ့ပစ္စည်းသက်တွေလူသက်တွေသူထွက်ဆိုချက်တွေကိုပဲမင်းတို့ဟိုပါပေါ့နော်နားထောင်ပြီးတော့မင်းတို့ကြည့်ပြီးတော့အဲ့ဒီအတိုင်းကိုပဲမင်းတို့ဆုံးဖြတ်ရမှာပေါ့ဆိုတော့အခုချိန်ကတော့မင်းတို့ဆွေးနွေးစရာမလိုဘူးဆိုတော့ဂျူရာတွေဂျူရာထဲမှာလည်းလူမျိုးမျိုးပါတယ်ဆိုတော့ကြာသူတို့ကတခါလည်းပြောထားပြီးသားပေါ့လေဒီလူကိစ္စမျိုးတွေပတ်သက်ပြီးတော့အတွေ့အကြုံရှိတဲ့သူတွေပါလာလိမ့်မယ်ဆိုတော့ဒီလူလူမျိုးတွေကလည်းဒီကိုယ့်ရဲ့အတွေ့အကြုံကဘယ်လိုရှိတယ်ဘာရှိတယ်ဆိုတာဟိုမဆွေးနွေးပါနဲ့ပေါ့နော်ဆိုတော့အဲ့အရာတွေအားလုံးကတော့အကုန်လုံးဘယ်လိုမှားလိုက်ပြီးသားပါ
ဟုတ်ကျွန်တော်တို့ဒီ Trump ရဲ့အမှုပါလဲပေါ့နော်ဒီ Jura တွေကိုရွေးချယ်တဲ့အခါမှာ Jury ပုံဝင်တွေရွေးချယ်တဲ့အခါမှာအတော်လေးတိတိကျကျအဲရွေးချယ်ကြတယ်လို့ကျွန်တော်သတင်းတွေမှာဖတ်ရပါတယ်
အဲ
ခုနကကိုသိန်းစီပြောသားလိုပဲစပြီးမေးတယ်ပေါ့နော်ထရမ့်ကိုသိတယ်လားသိတယ်သိတယ်ဆိုတော့မီဒီယာကနေတဆင့်သိတယ်ပေါ့
ဟုတ်ကဲ့
ကျွန်တော်မကြိုက်ဘူးမကြိုက်ရင်သူ့ကိုပယ်လိုက်တာပေါ့
ဟုတ်တယ်ဆ
ီသူ့ပေါ့နော်အဲ့တော့စတဲ့ဟိုကဟိုစန္ဒာဇွဲခင်းအောင်လုပ်တယ်ပေါ့နော်အဲ့ဒီလိုလုပ်တဲ့အခါမှာဒီဒီမိုကရေစီနိုင်ငံဖြစ်တဲ့အမေရိကန်ဆိုတာကလည်းမီဒီယာတွေရဲ့နော်ဩဇာမီဒီယာရဲ့တရားမှုသဘောထားအမြင်တွေအရလည်းမီဒီယာတွေပေါ်မှာပြောနေတာဆိုတဲ့အခါကျတော့ဒီသတင်းမီဒီယာတွေသဘောထားအမြင်ထင်မြင်ချက်တွေကိုဘလို့များတရားရုံးကကင်တွယ်ခိုင်းတယ်လဲ
ဒီကျွန်တော်တို့အမှုနဲ့ပတ်သက်လို့ကသူကတော့ရှင်းရှင်းပြောတာဂျူရာတယောက်ချင်းစီရဲ့သူဆုံးဖြတ်ချက်ကအရေးကြီးတာကိုကျွန်တော်တို့ဂျူရာဆုံးဖြတ်ချက်ဆိုတာကဒါကဟိုအလုံးတကြီးထွတ်ချွတ်နဲ့ဆုံးဖြတ်တာလေဆိုတော့ဂျူရာ12ယောက်ဆိုရင်12ယောက်စလုံးကဒီအမှုမှာဒီ ဘယ်လိုပြောမလဲအပြစ်ရှိရဆိုလဲအပြစ်ရှိတယ်အပြစ်မရှိဘူးဆိုလဲအပြစ်မရှိဘူးဆိုလဲဆုံးဖြတ်ချက်ဟာမျိုးချရတာဆိုတော့တယောက်ချင်းစီရဲ့သဘောထားအရေးကြီးတယ်အရေးကြီးရဆိုတော့ကြာသူတို့ကဒီတယောက်နဲ့တယောက်ကဒီလွှမ်းမိုးမှုမရှိအောင်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့တရားရုံးကကြားနာနေတဲ့ကာလအတွင်းမှာတော့ဒီဂျူရာအချင်းချင်းဆွေးနွေးခြင်းကိုသူကလုံးဝခွင့်ပြုသူကအချင်းချင်းဆွေးနွေးတယ်လို့မြင်ရင်တောင်မှတရားသူကြီးကသူ့စီကိုလာပြီးတော့သတင်းပို့ပါလို့သူတို့ပြောထားတာမျိုးရှိတယ်ပေါ့နော
်
နောက်တစ်ခုကဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီအမှုနဲ့ပတ်သက်ပြီးတော့အင်တာနက်မှာရှာပြီးတော့ဖတ်ကြည့်တာတို့ကျွန်တော်တို့တော့ဆိုတော့ဒါပုံမှန် crime ပေါ့နော်ဒီ internet နဲ့ internet မှာရှာပြီးဖတ်ကြည့်တာတို့ဆိုတော့နောက်တစ်ခုကမင်းတို့ကိုယ်တိုင်ဒီအခင်းဖြစ်ပွားတဲ့နေရာကိုသွားပြီးတော့စူးစမ်းတာတို့လေးလာတာတို့မလုံကြပါနဲ့ပေါ့ဆိုတော့အဲ့လောက်ထိမှားထားပါတယ
်ဟုတ်ဟုတ်ဟုတ်ဒါတော့ဟိုစန္ဒဆွဲမပါအောင်ကာကွယ်ထားတဲ့ပုံပေါ့နော
်ဟုတ်တယ်ဆရာဆိုအဓိကကတော့သူတို့ကတော့တရားရုံးကခွင့်ပြုထားတဲ့တရားသူကြီးနဲ့ဒီရှင်းနေနှစ်ဖက်ရှင်းနေခွင့်ပြုထားတဲ့သူတို့တက်တွေထွက်ချက်နဲ့တက်ပီကံပစ္စည်းတွေပေါ်မှာပဲမူတည်ပြီးတော့ဂျူရီကိုဆုတ်ဖြတ်စေချင်တာပါ။ကျွန
်တော်ကောင်းပြီဒီဂျူရီဖြစ်သွားပြီဆိုတော့ဒီဂျူရီကအချိန်ပိုင်းသဘောလားဒါမှမဟုတ်အချိန်ပြည့်သဘောလားအဲ့ဒီကာလလေးမှာပေါ့
။ဂျူရီကဒီကာလလေးကျွန်တော်တို့တော့9ရက်ဆရာ9ရက်ကတော့အချိန်ပြည့်ပါပဲ
။ဂျူရီတယောက်ရဲ့ပုံမှန်အလုပ်ပေါ့ပုံမှန်အလုပ်ပေါ့ဘယ်လိုအကြောင်းကြားလဲ
သူကပုံမှန်အလုပ်ကတော့ဂျူရီတာဝန်ထမ်းဆောင်ရဲဆိုရင်ပုံမှန်အလုပ်ကခွင့်ကိုခွင့်ပြုရတယ်။ဒါသူတို့ရဲ့ by law ရပါတော့နော်။ဟုတ်ကဲ့ပြုလို့မရပါဘူးခွင့်ပြုရပါတယ
်။ဟုတ်ဟုတ်ဟုတ်။ကျွန်တော်ဒီဂျူရီအခန်းထဲကိုရောက်သွားပြီ။ဆရာတို့ဒီတရားကိုစပြီးတော့ကြားနာပြီပေါ့နော်။အမှုစစ်ဆေးတဲ့အခြေအနေထားအနေထားပြီးတော့ဂျူရီတွေအခန်းထဲမှာမစဉ်းစားကြဘူး။အဲ့ဒီအတွေ့အကြုံလေးလည်းပြောပြပါဘူး။
ဆိုတော့ဟိုအမှုစစ်ဆေးတဲ့အချိန်မှာကတော့ဂျူရီတွေကနားထောင်တာပေါ့နော်သူတို့ဒီတက်တေတွေလာတာပြီးတော့စစ်ချက်တွေထွက်တယ်နောက်ပြီးတော့သူတို့ဒီဟိုပစ္စည်းတက်တေပေါ့နော်ဒီဗီဒီယိုရက်ကော်ဒင်းတွေသူပြန်ပြတာတွေပါရှိတယ်ဆိုတော့အဲ့ဒီအားလုံးကဂျူရီနားထောင်ရတယ်နားထောင်ပြီးတော့နောက်တစ်ချက်ကသူတို့ကဒီတရားရုံးထဲမှာတော့ဂျူရီတွေကဒီအတန်သွင်းတာတို့အတန်ဖန်းတာတို့ဗီဒီယိုရိုက်တာတို့လောကခွင့်မပြုဆိုတော့ဂျူရီတွေကသူတို့မင်းတို့မှတ်ချင်တယ်ဆိုရင်မင်းတို့စာအုပ်နဲ့ဒီခဲတံတော့ပေးထားတယ်အဲ့မဲ့စာအုပ်နဲ့ခဲတံကလည်းဒီကဒါတရားဒီတရားခန်းထဲမှာပဲသူတို့ထားရတာပေါ့လေကျွန်တော်တို့ဒီနားတဲ့အချိန်မှာဒီကောင်စာအုပ်ဒီခဲတံတွေကိုဂျူရီတွေနားတဲ့အခန်းတွေကိုယူသွားခွင့်မပေးဘူးကိုမှတ်ထားတဲ့ဟာလေးမှတ်စုပေါ့နော်ယူသွားခွင့်မပေးဘူးဆိုတော့ဒီစာအုပ်တွေခဲတံတွေကဘယ်အချိန်မှာယူသွားရလဲဆိုရင်အားလုံးဒီကြားနာတာတွေအားလုံးပြီးသွားပြီဆိုတော့မင်းတို့ဂျူရီတွေဆုံးဖြတ်မဲ့အချိန်ရောက်ပြီဆိုရင်တော့ဒီကိုမှတ်ထားတဲ့မှတ်စုစာအုပ်ကိုယူသွားလို့ရတယ
်ဟုတ်ကဲ့ဆိုတော့အပြစ်ရှိမရှိကိုစင်စာဆုံးဖြတ်တဲ့အခါမှာပေါ့နော
်။ဟုတ်ကဲ့
ဂျူရီတွေအခန်းထဲမှာဆွေးနွေးညှိနှိုင်းပြောဆိုတာတွေရောရှိတယ
်။ရှိရဆရာအားလုံးသူကဒီသူကြားနာစရာတွေအားလုံးကြားနာပြီးပြီဆိုရင်ဒါကတော့ငါတို့ကြားနာစရာတွေအားလုံးကြားနာပြီးပြီ။ဆိုတော့မင်းတို့တည်တည်တိတ်တိုက်တဲ့ဒါတက်တည်အထောက်ထားတွေလည်းအကုန်ပြပြီးပြီ။အခုချိန်ကတော့ဒါမင်းတို့ရဲ့တာဝန်ဖြစ်သွားပြီ။တော်မင်းတို့ဂျူရာတွေအားလုံးဒီဂျူရီအခန်းထဲမှာစုဝေးပြီးတော့ဟိုဘယ်ပုံမှန်နဲ့တရားဒီပြစ်ဒဏ်ပြစ်မှုမြောက်လဲဆိုတာကိုဆွေးနွေးရတယ်။အဲ့တော့အဲ့ချိန်မှာတော့ကိုလိုချင်တဲ့ဒီအထောက်အထားပေါ့နော်ဒီတရားရုံးထွက်ဆိုချက်ဟိုတချို့ဟိုပါပေါ့နော်ဒီတက်တည်ဟိုဒီဗီဒီယိုဖိုင်တွေဘာတွေလိုချင်တာတွေကုန်တောင်းလို့ရပါသူတို့စီရနေလေ။ဒါပေမဲ့အဲ့ချိန်မှာတော့သူတို့ကဘာပြောထားလဲဆိုအဲ့ချိန်မှာမင်းတို့အားလုံးအပြင်ကိုထွက်ခွင့်မရှိဘူး။အပြင်မှာလည်းရဲတယောက်စောင့်တယ်ပေါ့ရဲအကြောင်းရဲအစောင့်ကြတယ်စောင့်နေတယ်နောက်တစ်ခုကဂျူရီတယောက်ထဲကဟိုအဆုံးစင်ပြောလိုက်ပြီဆိုရင်ဂျူရီတယောက်ကဂျူရာတယောက်ကဒီအိမ်သာသွားတယ်ဆိုရင်တော့မှအဲ့ချိန်မှာကျန်တဲ့သူတွေကဆွေးနွေးခွင့်မရှိဘူ
းဩ
ခဏ break ယူရတယ်ဆိုတော့ဒီဂျူရာ12ယောက်စုံတဲ့အချိန်မှာပါပဲသူတို့ကဆွေးနွေးရတယ်ဆိုတော့ဆွေးနွေးတဲ့အချိန်မှာလည်းတော်တော်ကကျွန်တော်ပြောသလိုပဲဒီပြစ်မှုမြောက်မမြောက်ဆိုတာကိုနောက်ဆုံးသိရမလားဒီနောက်ဆုံးအဆုံးသက်ဒီသုံးဖြတ်ချက်ရအောင်တီအောင်ဆွေးနွေးရတာပေါ့နော
်ပထမပိုင်းကိုဒီပါပဲရန်သားပြန်စီနော်ခုတွေ့ကြုံတွေကိုမြောက်လေးပွားတူပါတော့ဥပ္ပေစီဖြစ်ပါလေကျွန်တော်တပောင်းသားပ
ါဒီမိုကရေစီနိုင်ငံကြီးတွေမှာတရားစီရင်ရေးမှာတာမန်ပြည်သူတွေရဲ့ခန္ဓာကိုပထမပိုင်းဖြစ်ဥတ္တမောင်တန်းဦးသိန်းစီနဲ့ဆွေးနွေးသုံးသပ်ပေးခဲ့တာပါမကြခင်ဒုတိယပိုင်းနိုင်ဝဲမှာလည်းနောက်ပတ်စဉ်ခဏတွေဖြစ်တဲ့ အရှနိုင်ငံရေးဥရိယာဒီနဲ့သတင်းတွေကတူတာအစီအစဉ်တွေစတိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ကနေဇွန်လ8ရက်စနေညပိုင်းရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ည10:00နာရီထိရုပ်သံကပါဆက်ပြီးတော့ပြောပြပေးနေပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေတဆင့် message ကနေလည်းဆက်သွယ်လို့ရပါတယ်အခုဒုတိယပိုင်းတိုင်းဝက်ခတ်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လျာစီပါဥရူရာဒီနဲ့သတင်းတွေတက်ကတုဒ္ဒအစီအစဉ်တွေမလာခင်အာရှနိုင်ငံအစီအစဉ်ပထမပါဒီတစ်ပတ်မှာတော့အိန္ဒိယကရွေးကောက်ပွဲနောက်ပါကစ္စတန်နဲ့တရုတ်နီးစပ်မှုနောက်တရုတ်ကိုဖိလစ်ပိုင်ပြည်သူတွေလန့်လာတာအပါအဝင်ကိုပြောထားပါတယ်အိန္ဒိယရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နရန္ဒရာမိုဒီဦးဆောင်တဲ့တပ်ပေါင်းစုကအနိုင်ရလိုက်ပါတယ်နောက်ပါကစ္စတန်ဝန်ကြီးချုပ်ရှီဘတ်ရှရက်ကတော့နိုင်ငံနှစ်နိုင်ငံပူးပေါင်းဆောင်ရွက်တွေတိုးမြှင့်ဖို့တရုတ်ပြည်ကိုသွားပါတယ်စစ်တမ်းတချို့ရဖိလစ်ပိုင်ပြည်သူအများစုကတရုတ်ဟာသူတို့ကိုအဓိကချိန်ချောက်နေသူလို့မြင်ပါတယ်ဒီအကြောင်းတွေကိုစူးစီးပြီးကိုစော်မှုကျော်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အင်အားကြီးနိုင်ငံတစ်ခုဖြစ်လာနေတဲ့မြမအိန္ဒိယန်အိန္ဒိယနိုင်ငံပါဟိန္ဒူအမျိုးသားရေးဝါဒီလို့သတ်မှတ်ခံထားရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ BJP ပါတီဦးဆောင်တဲ့အမျိုးသားဒီမိုကရက်တစ်တပ်ပေါင်းစု NDA ကပြီးခဲ့တဲ့ရွေးကောက်ပွဲမှာတွတ်တော်ကိုယ်စားလှယ်စုစုပေါင်း293နေရာနဲ့အနိုင်ရရှိခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီဟာညွန်ပေါင်းအစိုးရဝန်ကြီးချုပ်အဖြစ်တတိယအကြိမ်မြောက်နောက်ထပ်9နှစ်သက်တမ်းကိုဦးဆောင်ခွင့်ထပ်ရသွားပါတယ်။ဝန်ကြီးချုပ်မိုဒီဦးဆောင်တဲ့ BJP ပါတီတစ်ခုတည်းကတော့လွတ်တော်ကိုယ်စားလှယ်240ပဲရပါတယ်။943နေရာရှိတဲ့ပြည်သူ့လွတ်တော်မှာအစိုးရဖွဲ့နိုင်ဖို့အနည်းဆုံးအမှတ်282နေရာလိုအပ်ပါတယ်။ NDA အနေနဲ့ညွန်ပေါင်းဖွဲ့ရမှာဖြစ်ပြီးဂျွန်လ9ရက်နေ့တုန်းကဝန်ကြီးချုပ်မိုဒီကိုတပ်ပေါင်းစုခေါင်းဆောင်အဖြစ်တင်မြှောက်လိုက်ပါတယ်။ဟိန္ဒူအမျိုးသားရေးလှုပ်ရှားမှုတွေတိတိတသားလှုပ်လာတဲ့ဝန်ကြီးချုပ်မိုဒီနဲ့သူ့ရဲ့ BJP ပါတီအပေါ်ဝေဖန်မှုတွေရှိလာပါတယ်။အရင်2019ခုနှစ်ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်303ဦးရရှိခဲ့ပြီးတပါတီတဲ့အစိုးရဖွဲ့ခဲ့ပေမဲ့အခု2024ခုနှစ်ရွေးကောက်ပွဲမှာလွတ်တော်နေရာ240ပဲရတဲ့အတွက်63နေရာရော့ကျသွားပါတယ်။ဒါကိုအားနည်းသွားတာလို့မြင်တာရှိသလိုမဟာမိတ်တွေကိုနေရာပေးပြီးအင်အားတိုးချဲ့လိုက်တာလို့မြင်တာလည်းရှိပါတယ်။ရာဟုဂန္ဒီဦးဆောင်တဲ့အဓိကအတိုက်အခံအိန္ဒိယအမျိုးသားကွန်ဂရက်ပါတီဦးဆောင်တဲ့INDIA အိန္ဒိယအမျိုးသားဖွံ့ဖြိုးတိုးတက်ရေးတပ်ပေါင်းစုကလွတ်တော်နေရာ232နေရာရရှိထားပြီးလွန်ခဲ့တဲ့2019ခုနှစ်ကထက်များလာပါတယ်။ကွန်ဂရက်ပါတီတစ်ခုတည်း2019ခုနှစ်က52နေရာရရှိခဲ့ရာကနေ2024ခုနှစ်မှာ69နေရာရရှိလာပါတယ်။ဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးလှုပ်ရှားမှုနဲ့လွတ်လပ်ခွင့်အပေါ်တင်းကျပ်လာတာတွေကြောင့်လူထုထောက်ခံမှုရော့ကျလာတယ်လို့သုံးသပ်တာရှိပါတယ်။အသက်45နှစ်အရွယ်စီးပွားရေးလုပ်ငန်းရှင် Annette Mohan Singh ကအခုလိုမြင်ပါတယ်
။ Modi is Modi. ठीक है. पढ़ाई है कि जो जितना अब तक का उनका मतलब ये
Modi ကတော့ Modi ပါပဲ။ဒါပေမဲ့သူတန်းပြေကိုဥဆောင်ပြီးလုပ်ပုံကင်ပုံနေအရာဆိုရင်တော့သူဟာပြဿနာတွေနဲ့ရင်ဆိုင်ရမှာပါပဲ။အစိုးရကလည်းမဟာမိတ်ညွန်ပေါင်းဖြစ်ပါတယ်။သူအခက်အခဲတွေနဲ့ကြုံရမှာပါပဲ။အပြောင်းလဲတွေတော့မြင်ရမယ်ထင်ပါတယ်။
ဒါပေမဲ့ခန်းကြီး endorsement for international peace အဖွဲ့ကတောင်အာရှဆိုင်ရာညွှန်ကြားရေးမှူးမီလန်ဗနက်ရှိနာကတော့ဘလို့ပဲဖြစ်ဖြစ်မိုဒီနဲ့ BJP ပါတီဟာဥဆောင်တဲ့နေရာမှာရှိနေစေဖြစ်တယ်လို့ဆိုပါတယ
် and we're seeing a pretty dramatic underperformance but we shouldn't lose sight at the same time
လုံဆောင်မှုတွေကျဆင်းလာတာကိုတွေ့နေရပါတယ်ဒါပေမဲ့ BJP ပါတီဟာဥဆောင်မှုနေရာကိုရရှိထားပြီးသူ့ရဲ့မဟာမိတ်တွေကိုပါအုပ်ချုပ်ရေးထဲမှာပူးတွဲပါနိုင်အောင်လှုပ်ဆောင်ထားပါတယ်။သူ့ရဲ့အနေထားဟာအားနည်းသွားတာမဟုတ်ပါဘူး။လွန်ခဲ့တဲ့ဆယ်နှစ်ကထက်ပိုပြီးအင်အားကောင်းလာနေတဲ့အနေထားဖြစ်ပါတယ
်။ဝန်ကြီးချုပ်မိုဒီအနိုင်ရတာကိုအမေရိကန်ပြည်ထောင်စုရုရှားတရုတ်စတဲ့နိုင်ငံကြီးတွေအပါအဝင်နိုင်ငံအသီးသီးကထိကျူးဂုဏ်ပြုခဲ့ပါတယ်။လ
လာမယ့်သက်တမ်းအတွင်းဝန်ကြီးချုပ်မိုဒီဟာကာကွယ်ရေးကိစ္စတွေမှာအမေရိကန်နဲ့ပုံမူပူးပေါင်းလှုပ်ဆောင်နိုင်တယ်လို့အခက်ခတ်တချို့ကတော့တွက်ချက်ထားပါတယ်။အခုလိုအချိန်မှာပဲအိန္ဒိယရဲ့ပြိုင်ဘက်ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်ရှီဘရှရက်ဖာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ဇွန်လ9ရက်နေ့ကတရုတ်ပြည်ကိုရောက်ရှိသွားပါတယ်။တမရရှိချင်းပင်ကကြိုဆိုခဲ့ပါတယ
်中国和巴基斯坦是山水相连的好邻居信义相交的
ပါကစ္စတန်ဟာအိန္ဒိယချင်းကောင်းညီအကိုကောင်းတွေဖြစ်ပါတယ်တရုတ်အနေနဲ့ပါကစ္စတန်ကိုရေရှည်လက်တွဲရမယ်မဟာဗျူဟာမြောက်မဟာမိတ်တွေအဖြစ်အမြဲမြင်ပါတယ်လို့တရုတ်တမရရှိချင်းပင်ကပြောဆိုခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ရှီဘရှရက်ကလည်းတမရရှိချင်းပင်ရဲ့ဥဆောင်မှုကိုချီးကျူးပြောကြားခဲ့ပြီးBRI ကဘာပတ်လမ်းကြောင်းလိုအစီအစဉ်မျိုးတွေကနေတဆင့်ကဘာငင်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလိုလားတဲ့ခေါင်းဆောင်အဖြစ်ချီးကျူးခဲ့ပါတယ်။ယထာလန်ကားလန်းနဲ့ရေနက်စိတ်တွေအပါအဝင်ဘီလီယံ60ကျော်ဘိုးရှိတဲ့တရုတ်ပါကစ္စတန်စင်ကြံစီမံကိန်းကိုအကောင်အထည်ဖော်နေပါတယ်။ဝီဂါမွတ်စလင်တွေရှိတဲ့ကုန်းတင်ပိတ်တရုတ်ပြည်ရှင်ချမ်းပြည်နယ်ကနေပါကစ္စတန်ကိုယထာလန်ကားလန်းနေနဲ့ဖြတ်ပြီးအိန္ဒိယသမုတ်တရားတွေကပါကစ္စတန်ကဝါဒါရေနဲ့စိတ်အထိစီမံကိန်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့ပိုင်တဲ့အငင်းပွားနေတဲ့ဖိလစ်ပိုင်နိုင်ငံမှာတော့တရုတ်ဟာဖိလစ်ပိုင်အတွက်အဓိကထိန်းချုပ်နေတဲ့နိုင်ငံအဖြစ်ဖိလစ်ပိုင်၄ဦးမှ၃ဦးကမြင်တယ်လို့ဇွန်လ9ရက်နေ့ကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှဖော်ပြပါတယ်။ OCTA သုတေသနအဖွဲ့ကစစ်တမ်းကောက်ယူရာမှာတုံ့ပြန်ဖြေဆိုသူ1200ကျော်တဲ့က86ရာခိုင်နှုန်းကတရုတ်ဟာအဓိကချင်းချောင်းနေတဲ့နိုင်ငံဖြစ်တယ်လို့ယူဆကြပါတယ်။ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်အရေးတွေအပါအဝင်အင်ဒိုပစ္စိဖိတ်ဒေသဟာရုရှား-ယူကရိန်း-အစ္စရေးပါလက်စတိုင်းစတဲ့အရေးတွေပြီးရင်ကမ္ဘာပေါ်မှာစစ်ရေးနိုင်ငံရေးတင်းမာမှုအများဆုံးရှိတဲ့ဒေသအဖြစ်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့လေ့လာသူတွေကရှုမြင်ထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။
အိန္ဒိယရွေးကောက်ပွဲနောက်ပါကစ္စတန်နဲ့တရုတ်နီးစပ်မှုတရုတ်ကိုဖိလစ်ပိုင်ပြည်သူတွေလန့်လာတာအပါအဝင်ကိုကိုစော်မှုကျော်အာရှနိုင်ငံအစီအစဉ်မှာပြောပြပေးခဲ့တာပါအခုတော့လေယာစိုက်ပျိုးရေးစီးပွားရေးအစီအစဉ်မှာအခုဒီအစီအစဉ်မှာတော့ထိုင်းဘက်ကအဝယ်လိုက်လာလို့ပြည်တွင်းပြောင်းစေးမြင့်တက်နေပါတယ်ဒီသတင်းတွေပြင်တပတ်တွင်းလေယာထွက်ကုန်သီးနှံစေးအတက်ကြကရောဘယ်လိုရှိပါလဲဒီလေယာစီးပွားသတင်းတွေကိုစူးစိပြီးဖာမာတိုင်းစ်မီဒီယာကပြောပြပေးတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျွန်မမေစပယ်ကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ထိုင်းဘက်ကအဝယ်လိုက်နေလို့ပြောင်းစွေမြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်။ထိုင်းနိုင်ငံကဖေဖော်ဝါရီလကနေဩဂတ်စ်လအထိပြောင်းကိုအခွန်ကိလုခွင့်နဲ့တင်သွင်းခွင့်ပေးထားတဲ့အတွက်ဈေးကောင်းပေးပြီးအဝယ်လိုက်နေတာကြောင့်ပြောင်းစွေကမြင့်တက်နေတာဖြစ်ပါတယ်။ပြည်တွင်းဈေးကောင်းမှာပြီးခဲ့တဲ့မေလတတိယအပတ်ကပြောင်းတစ်ပိတ်သားကို1180ကျပ်ဈေးသာရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်သားကို1300နီးပါးအထိမြင့်တက်လာတယ်လို့ကုန်သွယ်တွေကပြောပါရယ်လက်ရှိထိုင်းနိုင်ငံနဲ့အဓိကကုန်သွယ်ရေးလုပ်နေရတဲ့တာချီလိတ်မြို့မှာတော့ပြောင်းတစ်ကီလိုကိုထိုင်းဘတ်ငွေ6ဘတ်ကနေ 6.5 ဘတ်အထိပေါက်ဈေးရှိနေပါရယ်တရုတ်နယ်စပ်မိုင်းလာဈေးကွက်မှာတော့ပြောင်း50ကီလိုတစ်အိတ်ကိုတရုတ်ယွမ်ငွေ80ကနေ83ယွမ်ရှင်းရွှေရော်ဘက်မှာတော့ပြောင်း50ကီလိုတစ်အိတ်ကိုတရုတ်ယွမ်ငွေ65ယွမ်ကနေ85ယွမ်ဝန်းကျင်အထိဈေးရရှိနေပါရယ်ပြည်တွင်းက AEG ကုမ္ပဏီကတော့တောင်ကြီးအေးတာယာမှာပြောင်းတပိတ်တာကို1080ကျပ်ရန်ကုန်ရွှေပြည်သာစက်ယုံနဲ့ဒဂုံစိတ်ကန်းတို့မှာ1290ကျပ်ရန်ကုန်တီလဝါ IMDT စိတ်ကန်းမှာ1280ကျပ်ဈေးနဲ့ဝယ်ယူသွားမယ်လို့မေလ29ရက်နေ့ကထုတ်ပြန်ထားပါတယ်လက်တလုံးမှာတော့တောင်သူတွေနဲ့ကုန်သည်တချို့ကဈေးမြင့်ဆုံးရောက်ရှိလာမယ့်အချိန်ကိုစောင့်ဆိုင်းနေကြတာကြောင့်ဈေးကွက်ထဲရောင်းချသူနည်းပါးနေတယ်လို့ဆိုပါတယ်ပြည်တွင်းမှာပြောင်းလက်ကျန်အများအပြားရှိနေတာကြောင့်ပြောင်းစေးကောင်းတဲ့ချိန်မှာပြောင်းဆိုင်တောင်သူတွေထိခိုက်မှုမရှိအောင်အစာဆက်ရုံတွေကဝယ်ယူထားတဲ့လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းဒုတိယဥက္ကဋ္ဌဦးတန်းစင်ထွန်းကအကြံပြုထားပါဗျ။အ
ုံတီးတံပိုးမြစ်ထုတ်ကုန်တွေကိုပြည်ပနိုင်ငံဈေးကွက်တင်ပို့နိုင်ဖို့ပြင်ဆင်နေပါဗျ။အုံတီးကိုတံပိုးမြစ်ထုတ်ကုန်တွေနဲ့ထုတ်လုပ်ပြီးပ ပြင်တွင်ဈေးကွက်တော်မှာကပြင်ပနိုင်ငံတွေကိုပါတင်ပို့ရောင်းချနိုင်မယ်ဆိုရင်ဈေးကွက်ပူကျင်ပြင်လာမယ်လို့အုံဒီရောင်းဝယ်ရေးလောက်ကိုင်းသူတွေကဆိုပါတယ်။ဒါကြောင့်အုံဒီကိုကုန်ကျင်းဖြစ်အလုံးလိုက်ပြင်ပတင်ပို့ခြင်းတဲ့တမုံမြစ်ထုတ်ကုန်ဖြစ်ကုန်ချောထောက်လုံးနိုင်ဖို့ပြင်ဆင်နေတယ်လို့ရန်ကုန်မြို့ကအုံဒီရောင်းဝယ်ရေးလောက်ကိုင်းသူကိုဝင်းကပြောပါတယ်။လက်ရှိမှာတော့အုံဒီအရေးကိုပြင်တွင်မလုပ်ငန်းတွေကအဓိကဝယ်ယူအတုံးယူကြသလိုအုံဒီအမှုကိုတော့အရေးတောက်နေနဲ့ရောင်းချကြပါတယ်။ရိုးရနှက်ကိုကွယ်တူတွေအတုံးယူတဲ့ဆွဲအုံနဲ့ကတော့ဝယ်အုံဒီရောင်းချမှုဈေးကွက်လည်းရှိနေပါတယ်။ကုန်ချုံထောက်လုပ်မှုအနေနဲ့အုံဒီရေကဲမုတ်အုံစိမ့်ဂျယ်လီအုံစီအုံနုမုတ်အုံဒီချိုချင်းနဲ့ရေချိုးဆက်ပြအုံခုံမီတွေစာတာတွေကိုထောက်လုပ်နေပေမဲ့ဈေးကွက်ရရှိမှုနဲ့ပါနေတယ်လို့စိုက်ပျိုးသူတွေနဲ့ကုန်သည်တွေကပြောဆိုကြပါတယ်။လက်ရှိပြင်တွင်ဈေးကွက်မှာအုံဒီတလုံးကို900ကနေ2000ကျပ်ထိပေါင်ဈေးရှိနေပြီး2022-23ဘဏ္ဍာနေ့ကပြင်ပကိုအုံဒီလုံးလိုက်တန်ချိန်300ကျော်တင်ပို့မှုကနေအမေရိကန်ဒေါ်လာ3.38တန်ကျော်ရရှိခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနရဲ့ကုန်သွယ်မှုစီရင်ရေးမှဖော်ပြထားပါတယ်။
ပြပဝယ်လိုအားရှိနေပေမဲ့မြေဘဲစင်းနှုံးတွေကျဆင်းနေပါတယ်။မြမမြေဘဲကပြပဝယ်လိုအားရှိနေပေမဲ့ပြည်တွင်းဈေးကွက်မှာတော့ဈေးကျဆင်းနေတယ်လို့ပဲကုံတွေကပြောပါတယ်။ဒေါ်လာဈေးပြန်လဲကျဆင်းမှုနဲ့အတူပြည်တွင်းမြေဘဲဈေးကွက်ပါလိုက်ပါကျဆင်းလာတာဖြစ်ပြီးဈေးကျပေမဲ့ဝယ်လိုအားကတော့ရှိနေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့မေလနောက်ဆုံးအပတ်ကပြည်တွင်းဈေးကွက်မှာမြေဘဲအနီလုံးဆန်နဲ့မြေဘဲအဖြူလုံးဆန်တပိတ်သားကို8000ကျပ်ဝန်းကျင်ဈေးရှိခဲ့ရာကနေဇွန်လ5ရက်နေ့မှာတော့တပိတ်သားကို9100ကနေ9300ကျပ်ထိကျဆင်းသွားတာဖြစ်ပါတယ
်။ဟိုတော့ကြာအကြောင်းဆက်တယ်။အဆောင်လေးဒီရောက်တော့ပြုတ်တက်ပြည်ပြန်ပြီးတော့ကျောင်းဆက်။ဟိုတော့ဖုန်းတော့ဖုန်းတိဖုန်းတော့ဒီတော့တော့ဆောင်းမဆောက်ကြည့်။ဒီတော့ဆိုရင်လည်းလည်းဒီစာလာညိုးလို့ရအောင်။အဲ့တော့သိတယ်ကတော့ဆက်။ကျွန်တော်တို့ဒီမှာကဒီကားတော့လုပ်ငန်းတို့ဟိုစားတုံး
အခုနှစ်မှာပြပကိုမြေဘဲတင်ပို့မှုရောကျခဲ့တာကြောင့်တောင်သူလောင်သမားတွေနဲ့ကုန်တယ်တွေလက်ထဲမှာမြေဘဲလက်ကျန်တွေရှိနေပါတယ်ဈေးကျနေတာကြောင့်မြေဘဲတူလောင်ထားသူတွေကထုတ်မရောင်းပဲဈေးအတက်ကိုထပ်မံဆောင်ဆိုင်နေတဲ့အတွက်ဈေးကွက်ထဲရောင်းသူနေပါသွားပြီးကုန်ချင်းအပြစ်ဝယ်ယူလို့မရတဲ့အခြေအနေတွေလည်းရှိနေတယ်လို့ကုန်တယ်တွေကပြောပါတယ်
ဟိုခွဲထားတာမခွဲထားတာဒီလိုက်ခွဲထားရင်ဒီကြောင်းတော့ညီမအစ်ကိုအပေါ်မှာထွက်နေတော့ကျွန်တော်ကုန်တယ်လည်းဒီမှာလက်ကျန်နေ
ညီမနိုင်ငံမှာမြေပဲကိုမကွေးတိုင်းစကိုင်းတိုင်းမန္တလေးတိုင်းတို့မှာအများဆုံးစိုက်ပျိုးပြီးပဲခူးတိုင်းနဲ့ဒေသတချို့မှာလည်းစိုက်ပျိုးကြပါတယ်လာမယ့်ဩဂတ်လမှာတော့မြေပဲအစ်စ်တွေစတင်ထွက်ရှိမှာဖြစ်ပါတယ်မြေပဲအစ်စ်ပေါ်ချိန်မှာတော့တရုတ်ဈေးကွက်အခြေအနေပေါ်လိုက်ပြီးဈေးကွက်ပြောင်းလဲဖြစ်လာနိုင်တယ်လို့ကုန်တယ်တွေကခန့်မှန်းထားပါတယ်
အခုစပီးမေလ28ရက်နေ့ကနေဇွန်လ4ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နေစင်းတွေကိုပြောပြပေးချင်ပါတယ်။ရွှေဘိုပေါ်ဆန်းကဈေးကွက်ထဲအဝင်နေနေရကြောင်းတအိကိုအမျိုးသားလိုက်1000ကနေ2000ကျပ်ကြားဈေးထက်မှမြင့်တက်လာတယ်လို့ဆန်းကုန်သည်တွေကပြောပါတယ်။ရွှေဘိုထိုက်ဆထူးထူးရှဲက24ပြည်တအိကိုလက်လီဈေး38,400ကျပ်ရွှေဘိုထူးရှဲကတအိကို38,000ကျက်နဲ့အီယာရွှေဘိုရှဲက36,400ကျက်အတူတူဈေးရှိနေပါတယ်ဆန်ချောတဲ့ဆန်ချမ်းဝယ်ယူစားသုံးမှုပိုများလာတယ်လို့ကုန်တယ်တွေကပြောပါတယ်ရန်ကုန်လက်လီဈေးကွက်မှာတော့ဆန်ချမ်းမျိုးစားဖြစ်တဲ့ဇီယာရှဲအစ်စ်က24ပြည်108ပေါင်တအိကို96,000ကျက်ဆင်းတွယ်ထူးရှဲက32,000ကျက်နဲ့ညောင်မြမနောဒုက္ခရှိက34,000ကျပ်အတီတီပေါက်ဈေးရှိနေပါတယ
်အခြေခံလူတန်းသားတွေစားသုံးမှုများတဲ့စားအုပ်စီဈေးကလည်းဒေါ်လာငွေလဲနှုန်းနဲ့အပြိုင်ဈေးမြင့်တက်နေပါတယ်ရန်ကုန်လက်လီဈေးကွက်ထဲမှာစားအုပ်စီတစ်ပိတ်သားကို8300ကနေ8900ကျပ်ထိပေါက်ဈေးရှိနေပါတယ်စားအုပ်စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကတတ်မှတ်တဲ့အခြေခံလက်ကားရည်ညွှန်းဈေးကလည်းမေလပထမအပတ်ကတစ်ပိတ်သားကို9345ကျပ်ရှိပြီးပြီးခဲ့တဲ့အပတ်ကထက်တပိတ်သားကို85ကျပ်ဈေးမြင့်တက်လာပါတယ
်စပိုချောင်းတီးနယ်ဖြစ်တဲ့ကျစ်သူဖြူကျူကောက်ကလည်းဈေးအသက်ပဲမှာပဲဆက်ရှိနေပါတယ် ရန်ကုန်ပြည်နယ်စည်းကွက်မှာဇွန်လ၄ရက်နေ့ကကျက်တဖြူကျူကုတ်ရှဲတပိတ်တာကို11,900ကနေ12,000ကျက်ကြားဈေးရှိနေပြီးတပတ်တွင်400ကျက်ဈေးမြင့်တက်လာပါတယ်ကျက်တဖြူရှင်ကတော့တပိတ်တာကို10,000ကနေ12,000ကျက်ကြားပေါက်ဈေးရှိနေပြီးဈေးငိန်နေပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့စီနော်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
တိုင်းမကအဝယ်လိုက်လာလို့ပြည်တွင်းပြောင်းဈေးကွက်မြင့်တက်နေတာအပါအဝင်ကို Farmer Times Media အဖွဲ့ကပြောပြပေးခဲ့တာပါအခုတော့ဥတုရသည်နဲ့အနာဂတ်အစည်းအဝေးမှာဒီတစ်ပတ်မှာကမ္ဘာပတ်ဝန်းကျင်နေ့သတိပေးချက်ကိုပြောထားပါတယ်2024ခုနှစ်နဲ့2028ခုနှစ်အကြားကမ္ဘာအပူချိန်တွေဆက်မြင့်တက်လာပြီးစံချိန်တင်အပူဆုံးနှစ်တစ်နှစ်နဲ့ကြုံရနိုင်ခြေရှိတယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကပြောလိုက်ပါတယ်ဥတုရသည်ပြောင်းလဲမှုတွေနောက်ပြန်လှည့်မရတော့လောက်တာနဲ့အလွန်နှီးနေပြီလို့လဲဇွန်လ9ရက်ကမ္ဘာပတ်ဝန်းကျင်ထိမ့်သိမ်းနေမှာပဲ WMO ကသတိပေးလိုက်တာကိုနားလောင်ပြပြပေးပါအောင်ခင်ဗျာ
No country can solve the climate crisis in isolation. This is an all-in moment.
ဥတုရသည်အကြတဲ့ကိုနိုင်ငံတစ်ခုတည်းနဲ့ဖြေရှင်းလို့မရပါဘူးအားလုံးစုပေါင်းလုပ်ကံရမှာဖြစ်ပါတယ်ကမ္ဘာတစ်ဝန်းလုံးအပူတင်းလိုအပ်နေတဲ့ယုံကြည်မှုတည်ဆောက်ရေးအပြေရှားရေးနဲ့ပူးပေါင်းဆောင်ရွက်လူစိတ်ထက်သန်လာအောင်ကုလသမဂ္ဂကအာသွန်ခွန်ဆိုင်ဆောင်ရွက်နေပါတယ်။ဘေးကင်းလုံခြုံပြီးပုံမိုတန်ရှင်းတဲ့ကမ္ဘာကြီးဖြစ်အောင်ဆောင်ရွက်နေကြတဲ့လူငယ်တွေအရက်ဖက်အဖွဲ့အစည်းတွေမြို့ရွာတွေစီးပွားရေးလုပ်ငန်းရှင်တွေကိုလည်းကျေးဇူးတင်ပါတယ်။ဒီလိုလှုပ်ရှားနေသူတွေဟာသမိုင်းမှာမှန်ကန်တဲ့ဘက်ကရပ်တည်နေတဲ့သူတွေဖြစ်ပါတယ်။အများစုအတွက်ရပ်တည်လှုပ်ရှားမှုတွေဆက်လုပ်ကြပါရေဇဝန်တတိတွေဆက်ထင်းထားကြပါကမ္ဘာလူတို့ကိုညဉ့်ညမ်းစေတဲ့သူတွေနဲ့အားပြန်မှုမှာပြည်သူဘက်ကအနိုင်ရနိုင်မှာဖြစ်ပါတယ
်ဒါကတော့ဂျွန်လ9ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မိန့်ခွန်းထက်ကကောင်းလို့ချက်တချို့ပါတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဥတုရသည်ပြောင်းလဲမှုထိန်းချုပ်ရေးဆောင်ရွက်နေကြတဲ့လူငယ်လူရွယ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုကုလအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကကျေးဇူးတင်စကားပြောကြားခဲ့တာဖြစ်သလိုဖလောင်တက်မတွေထုတ်လုပ်နေကြတဲ့စွန့်အင်လုပ်ငန်းရှင်တွေကိုလည်းပြန်ပြည့်မြဲစွန့်အင်ဖက်ထျောက်စွာရင်းနှီးမြှုပ်နှံကြဖို့သူတို့ရဲ့အကျိုးအမြတ်တွေနဲ့ကာဗွန်တက်ငွေထုတ်လုပ်မှုအပေါ်ထျောက်စွာအခွန်ကောက်ခံဖို့လည်းတိုက်တွန်းလို့ဆိုသွားတာပါလက်ရှိရာသီဥတုဟာ tipping point ဆိုတဲ့နောက်ပြန်လှည့်လို့မရတော့လောက်အောင်ထိခိုက်ပျက်စီးရတဲ့အခြေအနေကိုရောက်သွားပြီဆိုရင်တော့လူသားစုနဲ့တဘာဝပတ်ဝန်းကျင်မျိုးရုံးပြောက်ွယ်သွားနိုင်တဲ့အထိကြီးမားတဲ့အမြင်တွေရှိနေပြီလို့သိပ္ပံပညာရှင်တွေကအစဉ်တစိုက်သတိပေးလာတာပါ2023ခုနှစ်ကတော့စမုခီဦးကာလကရှိခဲ့တဲ့ပြင်းမြအပူချိန်ထက်တိတိကျကျ degree celsius အထိအပူချိန်တွေတက်လာတဲ့အပူဆုံးနဲ့လည်းဖြစ်ပါတယ်ဒါပေမဲ့လည်းလာမယ့်9နှစ်အတွင်းထပ်တိုးလာမယ့်အပူချိန်က2023ခုနှစ်ရဲ့စံချိန်ကိုချိုးဖို့တိကျသလောက်ရှိနေပြီလို့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေမှာထုတ်ပြန်လိုက်တဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO ရဲ့အစည်းအဝေးမှာဖော်ပြထားပါတယ်။လက်ထောက်အတွင်းမှုချုပ်ကိုဘယ်ရက်ကအခုလိုပြောပါတယ
်။ It is with some concern that we at the WMO
ကမ္ဘာရာသီဥတုရဲ့အနေအထားအနည်းရောဆိုးရဲ့အဆင့်ကိုရောက်နေပြီဆိုတာကျမတို့ထပ်ပြီးတော့သတိပေးပါတယ်။ကုလအတွင်းမှုချုပ်ပြောသလိုပါပဲဥတုရာသီနဲ့ပတ်သက်ပြီးအရေးကြီးဆုံးအချိန်ကိုတကယ်ပဲရောက်ရှိနေပါပြီ။နောက်9နှစ်ရဲ့အပူချိန်ကြိုတင်ခန့်မှန်းချက်တွေကိုကျမတို့ရဲ့အစီရင်ခံစာမှာဖော်ပြပေးထားပါတယ်2024ကနေ2028ခုနှစ်အတွင်းစံချိန်တင်အပူဆုံးနှစ်ဖြစ်လာနိုင်ခြေက10ရေးမှ9ရေးလောက်ရှိပါတယ်မှတ်တမ်းတည်ခဲ့သမျှအပူဆုံးဆိုတဲ့2023ခုနှစ်ကထက်တောင်မှပိုပြီးတော့ပူပါလိမ့်မယ
်ကမ္ဘာမှာရေကဲသူတွေဒုတိယအများဆုံးရှိတဲ့ Greenland ကျွန်းကရေကဲလော်တွေလည်းအပူချိန်တိုးလာတာနဲ့အများအချိန်အဟုန်နဲ့အရေးပျော်ဆင်းလာနေတဲ့အတွက်အာတိတ်ဆက်ဝိုင်းမှာနင်းတုကင်မဲတဲ့နွေရသည်နဲ့ကျုံဝအနိုင်ခြေမျိုးတော်ရှင်နေပါပြီ။ဝေယောဆုံးကနင်းတုတွေအရေးပျော်ဆင်းလာတဲ့အခါကမ္ဘာပင်လယ်သမုဒ္ဒရာရင်းမြစ်နာပြင်တည်တည်တသာမြင့်တက်လာနိုင်ပြီးအတ္တလန္တိတ်သမုဒ္ဒရာကံယူရံပေါ်တည်အောင်နိုင်ခြေရှိနေတဲ့အပြင်ကမ္ဘာမိုးလေဝသပုံစံကိုပါထိခိုက်လာနိုင်ပါတယ်။ကမ္ဘာအပူချိန်ပုံမမြင့်တက်လာတဲ့အတွက်အာနာတိကတိုက်ကရေကဲတုအရေးပျော်မှုနှုန်းဟာလည်းတည်တည်တသာတိုးလာပါတယ်။ဂျွန်လဆမိုင်းမှာပဲပင်လယ်ရေမြင့်တက်မှုကြောင့်ကရေဘီယံပင်လယ်ကွေ့တဲ့ကဂါဒီဆက်ဒုတ်ကျွန်းတစ်ခုလုံးရေမြုပ်ကုန်တဲ့အတွက်ကျွန်းနယ်ပြည်သူအလုံးနေရာဆွန့်ခွာခဲ့ရပါတယ်။ပနားမအာနာပိုင်တွေကလူဦးရေ1400လောက်ကိုနေရာသစ်ဆီပြောင်းရွှေ့အခြေချပေးခဲ့ရတာပါ။ဥသူရာသီပြောင်းလဲမှုကြောင့်ကျွန်းတစ်ခုလုံးကပြည်သူတွေကိုနေရာပြောင်းရွှေ့ပေးရတာလက်တင်အမေရိကတိုက်မှာတော့ဒါပထမဆုံးဖြစ်ရဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကျွန်းသားတယောက်ကလည်းသူ့ရဲ့အခြေအနေကိုအခုလိုပြောပါတယ်။
ဒီဇင်ဘာလဆိုရင်ဒီရေတွေတက်လာပါတယ်ကျွန်တော်တို့အတွက်တော့ဒါကပုံမှန်အခြေအနေပါပဲကမ္ဘာအပူချိန်မြင့်တက်မှုကလည်းခုနောက်ပိုင်းပိုပြီးပြင်းထန်လာပါတယ်ကျွန်တော်တို့ဖန်စီစားတောက်နေကြရင်းနေတတ်တော်တွေလည်းပျောက်ကုန်ပါတယ်ကမ္ဘာအပူချိန်မြင့်တက်မှုတွေကြောင့်အခုလိုဖြစ်လာတယ်ဆိုတာကျွန်းသူကျွန်းသားတွေလည်းသိလာကြပါပြီဒါကြောင့်လဲမတက်တာလွန်းလို့ကျွန်းကနေစွန့်ခွာခဲ့ရတာပ
ါပင်လယ်ကမ်းရိုးတားတစ်လျှောက်ကပင်လယ်ရေအောက်ရောက်လာတဲ့မြို့ဝါတွေဟာလည်းကမ္ဘာတစ်ဝှမ်းမှာအများအပြားရှိနေပါတယ်လက်တင်အမေရိကနဲ့ကရေဘီယံပင်လယ်ကွေ့တစ်လျှောက်မြေနိမ်ပိုင်းတွေပြည်သူ40သန်းလောက်ရှိပြီးတော့ရေကြီးရေရှမ်းနာဟာရီကိန်းမုန်တိုင်းတွေမကြာခဏဝင်တိုက်တာစတဲ့သဘာဝဘေးနဲ့ပုံမောရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်အရေးပါလာတဲ့ဇီဝကေယစနစ်ကောင်းကြီးတွေရှိရာအမေဇုန်တောကြီးထံမှာလဲမိုးခေါင်ရေရှာရာတွေပိုအဖြစ်များလာပြီးရေရှိရေရှမ်းပြီးဆိုရင်လဲပိုပြင်းထန်လာပြီးတော့တစ်တောတွေလဲဆက်ပြီးတော့ပြုံတီလာနေပါတယ်။တဟာသဘာဝပတ်ဝန်းကျင်ပြောင်းလဲမှုနဲ့ကမ္ဘာပုံနှိမ်မှုဒဏ်ကိုအမေဇုန်တစ်တောကြီးလဲအရင်တုန်းကလိုတောက်မခံနိုင်တော့တဲ့လက္ခဏာတွေဖြစ်ပါတယ်။2015ခုနှစ်မှာနိုင်ငံဆောင်လက်မှတ်ထိုးထားတဲ့ပါရီသဘောတူညီမှုမှာတော့ကမ္ဘာရာသီဥတုကိုထိန်းညင်နိုင်အောင်လို့ဆမ်မိုခီဥကာလအပူချိန်ထက်1.5ဒီဂရီကျော်မသွားအောင်ဆောင်ရွက်ဖို့ကတိပြုလက်မှတ်ရေးထိုးထားတာပါပြီးခဲ့တဲ့ဆန္ဒလတာကာလတစ်လျှောက်လုံးကမ္ဘာအပူချိန်တွေဆက်သက်အမြင့်ဆုံးကိုရောက်နေပြီးဆမ်မိုခီဥကာလကထက်ဖြန်းမြ 1.63 ဒီဂရီအထိမြင့်တက်ခဲ့တာပါ El Niño အပူလိုင်းကြောင့်လဲပစိဖိတ်သမုဒ္ဒရာရေမျက်နှာပြင်တွေပူနွေးလာတဲ့အတွက်ကမ္ဘာအပူချိန်တစ်ဖန်မြင့်တက်ခဲ့ရပါတယ်သူ့ရဲ့အကျိုးဆန္ဒတစ်ခုကလည်းရေနေသတ္တဝါတွေပေါက်ပွားရှင်သန်ရာတနာကြောက်တန်းကြီးတွေတည်ဆုံလာတာဖြစ်ပါတယ်။ဒီနေ့တခြားပုံမပြင်းထန်ဆိုးရွားလာတဲ့ဥတုရသည်ပြောင်းလဲမှုကိုလူတွေပိုးပြီးတော့သတိပြုမိလာအောင်လို့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေမှာကမ္ဘာနိုင်ငံဆောင်ကလူတွေစုပေါင်းပြီးပလတ်စတစ်အမိုက်ကောက်တာအဖင်တွေစိုက်တာအပြင်အသိပညာပေးအခမ်းအနားတွေကျင်းပပြီးတော့ဆင်နွှဲခဲ့ကြပါတယ်။ကျွန်မနောင်လာပ
ါ။ကမ္ဘာပတ်ဝန်းကျင်နဲ့သတိပေးချက်ကိုနားလည်အောင်ပြပြပေးခဲ့တာပါ။အခုတော့သတင်းတွေတက်ကသုတ္တအစီအစဉ်မှာကမ္ဘာနိုင်ငံတွေရဲ့ငွေကြေးတန်ဖိုးအမျိုးမျိုးကိုပြောထားပါဗျ။နေ့စဉ်နေထိုင်မှုရောင်းဝယ်ဖောက်ကားမှုကုန်သွယ်မှုတွေမှာအဓိကကျအရေးပါတဲ့ငွေကြေးတန်ဖိုးကတနိုင်ငံနဲ့တနိုင်ငံမတူရပါဘူး။ဘယ်နိုင်ငံတွေရဲ့ငွေကြေးကအခိုင်အမာဆုံးတန်ဖိုးအရှိဆုံးလဲဆိုတာကိုမန်းညိုညိုလင်းပြပြပေးပါဦးခင်ဗျာ။
ငွေကြေးဆိုတာကလူသားတွေအတွက်အရေးပါတဲ့အကြောင်းအရာတစ်ခုပါပဲ။ကမ္ဘာနိုင်ငံတိုင်းမှာကလည်းနိုင်ငံအလိုက်သတ်မှတ်ထုတ်လုပ်ထားတဲ့ငွေကြေးဆိုတာတွေရှိနေတာပါ။နိုင်ငံတွေအနေနဲ့ငွေကြေးတွေသတ်မှတ်ထုတ်လုပ်လိုက်တဲ့အခါနိုင်ငံတစ်ခုနဲ့တစ်ခုရဲ့ငွေကြေးတန်ဖိုးတွေကတော့တူညီနေကြတာမဟုတ်ပါဘူး။ဥပမာရွှေတစ်ဂရမ်ကိုအမေရိကန် $85 နဲ့ဝယ်နိုင်တဲ့အချိန်မှာထိုင်းဘတ်နဲ့ဆိုရင် $2,900 ကျော်ပေးရတာမျိုးပါ။ဒီလိုမတူညီတဲ့ငွေကြေးတန်ဖိုးတွေကိုလေ့လာကြည့်တဲ့အခါ2024ခုနှစ်ထဲကမ္ဘာပေါ်မှာငွေကြေးတန်ဖိုးအရှိဆုံး10နိုင်ငံကို Forbes ဆိုတဲ့စီးပွားရေးမဂ္ဂဇင်းကြီးရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီအချက်လက်တွေအရတော့ငွေကြေးခိုင်မာမှုအရှိဆုံးနဲ့တန်ဖိုးအကြီးဆုံးကကူဝိတ်နိုင်ငံရဲ့ကူဝိတ်ဒိုင်နာဖြစ်ပါတယ်။ပါရှန်ပင်လယ်ကွေ့ဆော်ရီအာရေဗျနဲ့အီရတ်နှစ်နိုင်ငံကြားမှာရှိတဲ့ကူဝိတ်နိုင်ငံဟာရေနံကြွယ်ဝတဲ့နိုင်ငံတစ်ခုဖြစ်တာနဲ့အညီချမ်းသာကြွယ်ဝတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။ကူဝိတ်ဒိုင်နာတဒိုင်နာရဲ့တန်ဖိုးကအမေရိကန်ဒေါ်လာ$3ခွဲဝန်းကျင်လောက်နဲ့ညီမျှတာပါ။ကမ္ဘာမှာခိုင်မာမှုအရှိဆုံးငွေကြေးတစ်ခုပဲဖြစ်ပါတယ်ဒုတိယငွေတန်ဖိုးအရှိဆုံးငွေကြေးကတော့ဘာရိန်းနိုင်ငံရဲ့ဘာရိန်းဒိုင်နာပါ။ဘာရိန်းနိုင်ငံကလည်းကူဝိတ်နိုင်ငံလိုပဲရေနံကြွယ်ဝတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။သူ့ငွေတန်ဖိုးကတော့ဘာရိန်းတဒိုင်နာကိုအမေရိကန်$2နဲ့65စင်ဝန်းကျင်ရှိပါတယ်။တတိယတန်ဖိုးအမြင့်ဆုံးငွေကြေးကအိုမန်ရီယယ်ပါ။အာရေဗျကျွန်းဆွယ်က UAE နဲ့ယီမန်နိုင်ငံသားမှရှိတဲ့အိုမန်နိုင်ငံရဲ့ငွေကြေးတရီယယ်ကအမေရိကန်ဒေါ်လာ$2နဲ့60စင်ဝန်းကျင်မှာရှိပါတယ်။ဂျော်ဒန်နိုင်ငံရဲ့ဒိုင်နာကတော့ဒဒိုင်နာကိုအမေရိကန်ဒေါ်လာနဲ့41စင်ရှိပြီးကမ္ဘာမှာတန်ဖိုးအရှိဆုံးငွေကြေးတွေရဲ့အဆင့်၄နေရာမှာရှိပါတယ်။ကမ္ဘာအဆင့်၅နေရာမှာလက်ရှိရှိနေတဲ့ငွေကြေးကတော့ဗြိတိန်ပေါင်ဖြစ်ပါတယ်။ဗြိတိန်ပေါင်တစ်ပေါင်ကအမေရိကန်ဒေါ်လာ$1နဲ့44စင်တန်ဖိုးရှိတာပါ။
ဒါအပြင်ကေမန်အိုင်လန်ဒေါ်လာ၊ဂျီဘရော့တာပေါင်၊ဆွစ်ဖရန့်နဲ့ယူရိုငွေကြေးတွေကလည်းအမေရိကန်ဒေါ်လာထက်ငွေကြေးလဲလှယ်နှုန်းမြင့်ပြီးငွေကြေးတန်ဖိုးအမြင့်ဆုံး10နိုင်ငံစီးရင်မှာပါရှိတာပါ။ကမ္ဘာနေရာအနှံ့အပြားမှာဘုံငွေကြေးတဖွဲ့အသုံးများဆုံးဖြစ်တဲ့အမေရိကန်ဒေါ်လာကတော့ခိုင်မာမှုနဲ့တန်ဖိုးအမြင့်ဆုံးအဆင့်10နေရာမှာရှိနေတာပါ။အရှိတောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့စင်ကာပူဒေါ်လာကတန်ဖိုးအမြင့်ဆုံးဖြစ်ပါတယ်။အမေရိကန်ဒေါ်လာကိုစင်ကာပူဒေါ်လာကွဲရှိပါတယ်။ငွေကြေးခိုင်မာမှုနဲ့တန်ဖိုးရှိမှုအရှိဆုံးနိုင်ငံအများစုကရင်းနှံကြွယ်ဝပြီးစီးပွားရေးကောင်းမွန်တဲ့နိုင်ငံတွေအဖြစ်မြင်နိုင်ပေမဲ့ငွေကြေးတန်ဖိုးနဲ့ခိုင်မာမှုကသဘာဝတရားစတာနဲ့စီးပွားရေးတစ်ခုတည်းပေါ်မှာတည်းမူတည်တာမဟုတ်ဘဲနိုင်ငံရဲ့နိုင်ငံရေးလူမှုရေးတရားဥပဒေစိုးမိုးရေးစတဲ့အချက်တွေလည်းပါဝင်တယ်လို့လေ့လာသုံးသပ်သူတွေကဆိုကြပါတယ်။ကမ္ဘာတန်ဖိုးအနေအဆုံငွေကြေးတွေကိုကြည့်မယ်ဆိုရင်တော့နျူကလ িয়ার အရေးနဲ့နိုင်ငံတချို့ရဲ့စီးပွားရေးပိတ်ပင်မှုတွေကြုံတွေ့နေရတဲ့အီရန်နိုင်ငံဖြစ်ပါတယ်။လက်တလုံးငွေကြေးလဲလှယ်မှုဈေးနှုန်းတွေအရတော့အမေရိကန်ဒေါ်လာမှာအီရန်ငွေကြေးဖြစ်တဲ့အီရန်ရီယယ်42,000ကျော်ဝန်းကျင်ရှိပါတယ်။ဒုတိယငွေကြေးတန်ဖိုးအနေအဆုံကတော့ဗီယက်နမ်နိုင်ငံရဲ့ဗီယက်နမ်ဒေါင်းဖြစ်ပါတယ်။အမေရိကန်ဒေါ်လာကို25,400ကျော်ရှိပါတယ်။ငွေကြေးတန်ဖိုးအနေအဆုံအဆင့်သုံးနေရမှာကဆီယာရာလီယွန်နိုင်ငံမှာအမေရိကန်ဒေါ်လာက25,400ကျော်ဆီယာရာလီယွန်ရှိပါတယ်။လာအိုနိုင်ငံရဲ့ငွေကြေးလာအိုကိပ်ကတော့အမေရိကန်ဒေါ်လာကို21,500ကျော်တန်ဖိုးရှိပြီးငွေကြေးအနှိမ့်ဆုံးအဆင့်၄နေရာမှာရှိပါတယ်။အဆင့်၅နေရာမှာရှိနေတာကအင်ဒိုနီးရှားရူပီယာပါ။အမေရိကန်ဒေါ်လာကို16,300နီးပါးရှိပါတယ်။အဲ့ဒီနိုင်ငံတွေလိုပဲဥစ်ဘက်ကစ္စတန်၊ဂီနီ၊ပါရာဂွေး၊ကမ္ဘောဒီးယားနဲ့ယူဂန်ဒါနိုင်ငံတွေကငွေကြေးတွေကလည်းငွေတန်ဖိုးအနှိမ့်ဆုံးစနေငန်စီနေမှာရှိနေပါရှင
်ကမ္ဘာနိုင်ငံတွေရဲ့ငွေကြေးတန်ဖိုးအမျိုးမျိုးကိုမညိုလင်ပြပြပေးခဲ့တာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့စနေညစီစဉ်နေဆုံးမသက်ခင်သတင်းချင်းချုပ်မခင်ပြည့်ထွေပြပြပေးပါအောင်ခင်ဗျာ
ပြည်ထောင်နိုင်ငံကိုနိုင်ငံတော်ခီးစဉ်စတင်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမဟာမိတ်နိုင်ငံတွေအတူစီးလုံးရင်အာဏာရှင်တွေကိုတွန်းလှန်နိုင်တယ်ဆိုတာကိုဒုတိယကမ္ဘာစစ်ပွဲမှာမဟာမိတ်တွေဘက်ကနာစီဂျာမီတွေကိုအောင်းနိုင်ခဲ့တာနဲ့ဥပမာပေးပြောကြားသွားခဲ့ပါတယ်အာရှပစိဖိတ်ဒေသအပါအဝင်ကမ္ဘာဒေသတွေမှာအမေရိကန်နဲ့ပြင်သစ်အတူလက်တွဲပြီးလုံခြုံတိုးတက်အောင်ပံ့ပိုးပေးနေတယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံပြီးပူးတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ကပြောကြားသွားပါတယ်ဒီနေ့ကန့်တက်စစ်ပွဲစတင်ခဲ့တာအနည်း80ပြည့်တဲ့အခါအတွက်သမ္မတဘိုင်ဒန်ပုံမှန်လေးကပြင်သစ်ကိုရောက်လာတာဖြစ်ပါတယ်ဒီနေ့မှမှတရားဝင်နိုင်ငံတော်ခီးစဉ်စတင်တဲ့အမေရိကန်သမ္မတနဲ့သမ္မတကိုယ်တော်တို့ကိုပြင်သစ်သမ္မတနဲ့သမ္မတကိုယ်တော်တို့ကအညတရစစ်တီတွေအတွက်ဂုဏ်ပြုထားတဲ့ပါရီမြို့လေကအထင်ကြီးနေရာမှာကျူးဆူခဲ့ကြတာဖြစ်ပါတယ်ရှင်2023အောက်တိုဘာ9ရက်တိုက်ခိုက်မှုအတွင်းမှာဟာမတ်စ်တွေကတစ္ဆာကန်လို့ဖမ်းဆီးခေါ်ဆောင်သွားတဲ့လူတွေက4ဦးကိုပြန်လည်ကယ်တင်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပြောပါရယ်ဒီကယ်တင်ခဲ့တဲ့လူ4ယောက်ကတော့အသက်25နှစ်အရွယ်နိုရာအာဂမနီ21နှစ်အရွယ်အမ်မိုမီယာဂျန်28နှစ်အရွယ်အန်ဒရီကူစလဖ်နဲ့အသက်40အရွယ်ဆလိုမီဇစ်တို့ဖြစ်ပြီးတော့နူဇရက်ဒုက္ခသည်စခန်းထဲကိုနေကင်းဘက်အထူးစစ်စင်ရေးနဲ့ဝင်ရောက်ဆင်းနေတဲ့အချိန်မှာကယ်တင်နိုင်ခဲ့တာလို့အစ္စရေးစစ်တပ်ကပြောပါရယ်နူဇရက်စခန်းအတွင်းမှာအချက်ချကြတဲ့နေရာနှစ်ခုမှာတီးခြားနေရာနှစ်ခုမှာကယ်တင်နိုင်ခဲ့တာလို့လည်းပြောပါရယ်ရှင်မြန်မာဒီမိုကရေစီရေးကိုနှစ်ပေါင်းများစွာမပြတ်အားပေးထောက်ခံလာခဲ့တဲ့အမေရိကန်အထက်လွှတ်တော် Republican အများစုခေါင်းလူနည်းစုခေါင်းဆောင် Mitch McConnell ကိုဒီကမ္ဘာတဝန်းဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးကူညီနေတဲ့ NDP အဖွဲ့ကြီးကဒီနှစ်2024ခုနှစ်အတွက်ဒီမိုကရေစီပံ့ပိုးကူညီမှုစုချင်းပြလိုက်ပါတယ် Mitch McConnell ဟာဒီမြန်မာဒီမိုကရေစီရေးကနေယူကရိန်းအထိကမ္ဘာတဝန်းဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ဦးဆောင်လှုပ်ရှားသူတွေကိုထောက်ခံရမှာထင်ရှားတဲ့ခေါင်းဆောင်တစ်ဦးဖြစ်ပါတယ်ရှင်
ကျေးဇူးပါမခင်ဖြူထွေးရေအခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြန်ဆုံသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါစပ်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Helen Cordiano ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းနဲ့အိပ်စက်အနိုင်နဲ့ညဖြစ်ကြပါစေခင်ဗျာ